ဆံကိုရာ99ခုအောက်တိုဘာလ26ရက်ပထမမြို့မြန်သိန်းကျောင်းတိုင်းအတွင်းရှင်ကျင်းပသည့်စုပေါင်းဘုံကထိန်စုပေါင်းဘုံကထိန်လျာတင်ငန်းဆက်ကလူဇံပွဲအခမ်းအနား၌ဟောအနုမောဒနာတရားအဖြစ်ဟောကြားအပ်သောပုဗ္ဗအလူရှင်တရားတော်တရားကောင်းစဉ်ပါတော်လေပုဗ္ဗအလူရှင်ပုဗ္ဗအလူရှင်ဆိုတဲ့အဓိပ္ပာယ်ကတော့ထူးမြတ်သောအလူထူးခြားသောအလူရှင်လို့ဆိုလိုပါတယ်ပြည့်စုံဆုံးကြမယ်ဆိုတော့ကောင်းမြတ်သောအလူရှင်ကြီးကျယ်သောအလူရှင်စင်တန်းမြင့်သောအလူရှင်ဆက်ရှိတဲ့အဓိပ္ပာယ်တွေအများကြီးဖြစ်ပါတယ်ပုဗ္ဗအလူရှင်ဆိုတဲ့စကားရက်ထဲကအဓိပ္ပာယ်တွေအများကြီးဖြစ်တဲ့ထဲကဒီနေ့တစ်ထည်အလူရှင်များအနေနဲ့ပြောရမယ်ဆိုရင်ပုဗ္ဗအလူရှင်ဆိုတာဟိုထူးခြားသောအလူရှင်လို့အသိပ္ပာယ်ရပါတယ်ပုဗ္ဗအလူရှင်ဆိုတာထူးခြားသောအလူရှင်တထေလူရှင်များကိုဘာကြောင့်ထူးခြားသောအလူရှင်လို့ခေါ်ရသလဲဆိုရင်တထေအလူဟာထူးခြားသောအလူဖြစ်လို့ပါပဲထူးခြားတဲ့အလူကိုလူတဲ့အလူရှင်များဟာထူးခြားသောအလူရှင်ပဲပေါ့အဲ့တော့တထေအလူဟာအလူတကာအလူထဲမှာအင်မတန်ထူးခြားတဲ့အလူဖြစ်ပါတယ်အထူးခြားဆုံးအလူဖြစ်ပါတယ်ဒါကြောင့်တထိန်အလူဟာအထူးခြားဆုံးအလူဖြစ်ရတယ်လို့ဆိုရင်အလူတစ်ခုဖြစ်မြဖို့အတွက်လိုအပ်တဲ့အင်္ဂါရ3ခုနဲ့နှိုင်းရှင်းပြီးတော့ကြည့်ကြရအောင်အလူတစ်ခုဖြစ်မြဖို့အတွက်တဏိဝေနဒါနကောင်းမှုတစ်ခုပြုနိုင်ဖို့အတွက်အင်္ဂါရ3ခုလိုအပ်ပါတယ်အဲ့ဒီအင်္ဂါရ3ခုကတော့1သူဝေဝိထုသင်္ချာရှိရမယ်2လူခံပုဂ္ဂိုလ်သင်္ချာရှိရမယ်3လူလိုတန်းလိုတဲ့စေတနာတရားတရားသင်္ချာရှိရမယ်။အင်္ဂါရ3ချက်ညီညွတ်ပြည့်စုံမှသာဒါနတစ်ခုပြုဖြစ်ပါတယ်။အလူတစ်ခုထမ်းမြောက်အောင်မြင်ပါတယ်။အလူတစ်ခုထမ်းမြောက်အောင်မြင်လို့လိုအပ်တဲ့အဲ့ဒီအင်္ဂါရ3ရက်နဲ့နိုင်ရှင်ပြီးတော့ကထိန်ဒါနဟာအထူးခြားဆုံးဒါနဖြစ်တယ်ဆိုတာကိုအာရုံပြုကြည့်ရအောင်။ဒီဘဝတ္ထုအနေနဲ့ကြည့်မယ်ဆိုရင်ဒီကနေ့ဉာဏ်နာပိဒါများလူတန်းကြရတဲ့ဒီဘဝတ္ထုသည်ကထိန်သင်္ကန်းဖြစ်ပါတယ်။ကထိန်သင်္ကန်းဒီလိုတော့လူဝဲဝိတ္ထုမိမိတို့လူတန်းကြရတယ်။ကထိန်သင်္ကန်းဆိုတာကတော့ဟောရလွယ်ကူအောင်ပြောလိုက်ခြင်းပါပဲ။ဒီလိုအဆုံးဆုံးပြောမယ်ဆိုရင်တော့ကထိန်လျာသင်္ကန်းလို့ပြောရမှာပေါ့။ဘုရားဖြစ်ဖို့ရထားတဲ့ပုဂ္ဂိုလ်ဘုရားအလောင်းပုဂ္ဂိုလ်များကိုဘုရားလောင်းလျာဘုရားအလျာလို့ဆိုရတယ်။ဘုရားဖြစ်တဲ့ပုဂ္ဂိုလ်ကိုဘုရားလျာလို့ဆိုရတယ်လို့ပဲကထိန်ခင်းမဲ့သင်္ကန်းကိုလည်းပဲကထိန်လျာလို့ခေါ်ရပါတယ်။တထိန်ကိုဒကာဒကမများကခင်းခွင့်မရှိပါဘူး။သံဃာတော်များကသာခင်းခွင့်ရှိပါတယ်။သံဃာတော်များကထိန်ခင်းမှုအတွက်သင်္ကန်းကိုသာဒကာဒကမများကလှူဒန်းရခြင်းဖြစ်ပါတယ်။ဒါကြောင့်ကထိန်ခင်းနိုင်မှုအတွက်ရည်စူးပြီးတော့ရာထားပြီးတော့လှူတဲ့သင်္ကန်းမှုလို့ကထိန်လျာသင်္ကန်းလို့ခေါ်ပါတယ်။အဲ့ဒီကထိန်လျာသင်္ကန်းလို့ခေါ်တဲ့လူကြွားချင်းကထိန်သင်္ကန်းလို့ခေါ်တဲ့လူဘဝတုကိုမိမိတို့ဒီနေ့လှူဒန်းနေကြရတယ်။အဲ့ဒီကထိန်သင်္ကန်းကိုမိုးပေါ်ကြသင်္ကန်းလို့လည်းခေါ်ပါတယ်မိုးပေါ်ကနေမိုးရေပေါက်တွေကျလာတာဟာအပေါ်ကနေကောင်းကင်ဘော်ကနေတစုံပြောက်ကကျက်သက်ဆန်းချလိုက်လို့မိုးဆက်လေးတွေကျလာတာမဟုတ်ပါဘူးသူ့တဘာဝအတန်ရေကိုရင်ွေးတွေသူ့ပေါင်းပြီးတော့ကောင်းကင်ဘော်မှာရက်တည်နိုင်စွာမရှိရတဲ့အခါမှာမိုးရေပေါက်လေးတွေဖြစ်နေအလိုအလျောက်ပဲကျဆင်းလာရခြင်းဖြစ်ပါတယ်ကောင်းကင်ဘုံကကျလာတဲ့မိုးရေပေါက်ကလေးတွေဟာဘုသူ့ရဲ့သယောကမှာမပါဘဲနဲ့အလိုအလျောက်ကျဆင်းလာသလိုပဲသံဃာတော်များခင်းမဲ့ကထိန်သင်္ကန်းဆိုတာဟာလဲသက်ဆိုင်ရာကျောင်းလိုက်ကသံဃာတော်တစ်စုံတစ်ယောက်ရဲ့နှုတ်ရပြီးတော့ဓာတ်ရိုက်အားဖြင့်ဖြစ်စေသလိုက်သောအားဖြင့်ဖြစ်စေတိုက်တွန်းပြီးတော့ရလာတဲ့သင်္ကန်းနဲ့ဆိုရင်ကထိန်မခင်းကောင်းပါဘူးဒီကြောင့်မှာကထိန်ခင်းနိုင်မှုအတွက်သက်ဆိုင်ရာတရားဓမ္မများကိုကျောင်းလိုက်ကသံဃာတော်တစ်ပါးပါးကကထိန်ခင်းမှုအဲ့ဒါကြီးဒီကြောင့်မှကထိန်ခင်းပါလားဓမ္မမို့ကထိန်ရပြီးတော့ရောက်နေပြီကထိန်လူရှင်းတော့မပေါ်သေးဘူးတခါကြီးလေစသဖြင့်ဓာတ်ရိုက်အားဖြင့်ပဲဖြစ်စေသောလိုက်သောနည်းအားဖြင့်ပဲဖြစ်စေကထိန်ခင်းမှုအတွက်ရိတ်အယောင်လေးတောင်မှမပြောကောင်းပါဘူးအမေရင်းအဖေရင်းနဲ့ဖြစ်စေကမှကထိန်ခင်းမှုအတွက်ဓာတ်ရိုက်အားဖြင့်ကသောလိုက်သောအားဖြင့်ကမပြောကောင်းပါဘူးအဲ့ဒီလိုဓာတ်ရိုက်သောလိုက်အားဖြင့်ပြောလာလို့ရလာတဲ့သင်္ကန်းနဲ့လည်းကထိန်မခင်းကောင်းပါဘူးအဲ့ဒီသင်္ကန်းနဲ့ကထိန်ခင်းလို့လေကထိန်ကမြောက်ပါဘူးကထိန်ကအောင်မြင်ပါဘူးဒကာတော်မတွေကသူ့စိတ်ဆန္ဒနဲ့သူအလိုအလျောက်တပိတော်တို့ဒီကျမ်းထဲမှာကထိန်ရှင်းနေပါလေကထိန်ရှင်းဖို့ကထိန်ရတဲ့ငန်းဆက်ကရှင်းပါလေလို့ သူတို့တရားဆန္ဒနဲ့အလိုအလျောက်စုတန်းလာတဲ့သင်္ကန်းနဲ့သာသင်ခင်ရပါလေ။ဒါကြောင့်အဲ့ဒီကချိန်သင်္ကန်းကိုမိုးပေါ်ချသင်္ကန်းလို့လည်းခေါ်ပါလေ။နောက်တနည်းအားဖြင့်မတိုးသင်္ကန်းလို့လည်းခေါ်ပါလေ။ဒီကိတချို့ကတော့မတိုးသင်္ကန်းလို့ဆိုရင်တရားမုန်းလာပြီးနေမှာရဲလုတဲ့သင်္ကန်းတရားမုန်းလာပြီးနေမှာနောက်ဆုံးပိတ်ကချိန်ချင်းနဲ့ကျောင်းတိုင်းမှာလူတဲ့သင်္ကန်းကိုမှမတိုးသင်္ကန်းလို့ထင်နေကြတယ်။မဟုတ်ပါဘူး။ဒီလိုယူကြတဲ့သင်္ကန်းဟာလည်းမတိုးသင်္ကန်းပါပဲ။ထက်ထားတဲ့သမင်းကြီးညတညလွန်သွားပြီဆိုရင်ဒါသမင်းပိုးသွားတယ်လို့ပြောရတယ်။အဲဒီလိုပဲတထင်ခင်းဖို့အတွက်လူလန်းထားတဲ့သင်္ကန်းကိုဒီနေ့မခင်းဖြစ်ဘူး။နောက်တနေ့အာယုံတက်တဲ့နောက်တနေ့အာယုံမတက်ခင်အတွင်းမှာတထင်မခင်းဖြစ်ဘူးဆိုရင်နောက်တနေ့အာယုံလွန်သွားတာနဲ့အဲဒီသင်္ကန်းကပိုးသွားတဲ့သင်္ကန်းဖြစ်သွားပြီ။ဒါကြောင့်တထင်သင်္ကန်းကိုနောက်တနေ့အာယုံမတက်ခင်အတွင်းမှာသံဃာတော်များကပြီးဆုံးအောင်တထင်ခင်းရပါတယ်။ဆိုကြပါစို့မနေ့ကမှမနေ့9နာရီမှအာယုံတက်တယ်ဆိုကြပါစို့အဲမနေ့9နာရီနောက်တစ်နေ့မနေ့9နာရီမထိုးခြင်းအတွင်းမှာပြီးအောင်တင်ခင်းရတယ်မနေ့4နာရီတက်မှထခြင်းလည်းရတာပါပဲည3နာရီတက်မှထခြင်းလည်းရပါတယ်နော်နောက်တစ်နေ့အာယုံမတက်ခြင်းအတွင်းတင်ခြင်းမှာပြီးအောင်တော့ခင်းရတယ်အဲဒီလိုတရက်မလွန်မဲနဲ့ခင်းရတဲ့သင်္ကန်းမျိုးဖြစ်လို့လည်းပဲဒီတင်သင်္ကန်းကိုမတိုးသင်္ကန်းလို့ခေါ်ပါတယ်နောက်တစ်နေ့ဖြစ်လဲညက်သင်္ကန်းလို့လည်းခေါ်ပါတယ်ပိန်နဲ့မသံဃာတော်များကမြတ်ကမ္မဝါစာရီနဲ့မြတ်တိဒုတိယကမ္မဝါစာနဲ့ရွတ်ဖန်ပြီးတော့မှတထင်ခင်းမဲ့ယဟန်ကိုသံဃာကသဘောတူညီခြင်းနဲ့ဖေးရတယ်။သံဃာကသဘောတူညီတဲ့ယဟန်တော်ကမှတထင်ချင်းရတယ်။အဲဒီလိုပိန်နဲ့မှမြတ်ကမ္မဝါရီဖတ်ပြီးတော့ခင်းရတဲ့သင်္ကန်းဖြစ်တဲ့အတွက်ကြောင့်လည်းပဲတထင်သင်္ကန်းကိုမြတ်သင်္ကန်းလို့ခေါ်ပါတယ်။ဒါကတော့သံဃာကံမဲ့ဖြစ်ပါတယ်။မင်းကလည်းပဲဒီမြတ်တို့ကမ္မဝါစာရီရဲ့စိတ်ပင်လေးကိုအကြံဉာဏ်ပြောလိုက်ပြီးသားပါ။မြတ်စွာကတော့သံဃာတော်တွေကပြညာချက်ထုတ်ပြန်လာပါပဲသံဃာကဒီသစ္စာဒီသစ္စာကိုလုပ်ပါတော့မယ်ဆိုပြီးတော့သံဃာပိသက်ကိုပြညာချက်ထုတ်ပြန်တာကိုမြတ်လို့ခေါ်ပါတယ်မြတ်တိဆိုတဲ့ပါဠိကဗမာလိုတော့သိစေခြင်းသိအောင်ပြညာချက်ကမ္မဝါစာဆိုတော့ကမ္မကတော့အလုတ်ပါပဲဝါစာကတော့ထုတ်ဖို့ပြီးတော့ပြောတာကမ္မဝါစာဆိုတာအထူးပြည့်ချက်သင်သွင်းတာရဲ့အတိပြည့်ချက်ရယူတာရဲ့နှစ်ပိုင်းရှိပါတယ်သံဃာကဒီသစ္စာဒီသစ္စာကိုလုပ်နေပါတယ်အဲ့ဒါသဘောမတူဘူးဆိုရင်သံဃာတွေကဒီလိုကြောက်ကထပြီးတော့ပြောပါသဘောတူရဲ့စဉ်တော့အလုံးညီညီတက်တက်နေကြပါသဘောတူလားမတူလားဆိုတာကိုသူသိချက်သင်သွင်းလိုက်တာဘယ်သူမှဗမာထပြီးတော့မပြောတော့ဘူးဆိုရင်တော့သဘောတူတယ်လို့မှတ်ယူပြီးတော့ဒီကံကိုအတည်ပြုလိုက်ပါတယ်ဒီပြည့်ချက်ရယူလိုက်ပါတယ်သံဃာကြီးဒီမှုတစ္ဆာကိုလည်းလုံးပြီးဆုံးသွားပါပြီဆိုပြီးတော့အဲ့ဒီလိုသံဃာအစည်းအဝေးမှာမြတ်ကမ္မဝါစာကြီးရွတ်ဖတ်ပြီးတော့မှတထင်ချင်းရတာဖြစ်တဲ့အတွက်ကြောင့်ဒီသင်္ကန်းကိုမြတ်သင်္ကန်းလို့ခေါ်တယ်။ဒါလေးကိုဘုရားအဖြစ်နဲ့မှတ်ထားကြရမယ်။တထင်သင်္ကန်းကိုသမတိမောဘောကြသင်္ကန်းလို့လည်းခေါ်တယ်။၄မတိုးသင်္ကန်းလို့လည်းခေါ်တယ်။၃မြတ်သင်္ကန်းလို့လည်းခေါ်တယ်။မြတ်သင်္ကန်းမဟုတ်ဘူးနော်။တချို့ကလည်းပဲအာရပါရညတ်သင်္ကန်းညတ်သင်္ကန်းလို့ဆိုကြ။ညဟထုပတ်တိုင်းညမဟုတ်ပါဘူး။ညအသေးလေးနဲ့တာဝန်ဘူးသက်ညဖြစ်ပါတယ်။အဲ့ဒီလူပဲဝိထုကိုဒီနေ့တထေရရှင်သားကလူတိုင်းကြရပြီအဲ့ဒီလူပဲဝိထုကဘယ်လိုထူးခြားချက်တွေနဲ့ပြည့်စုံကြလဲဆိုရင်အဓိကဗရဏအကြဆုံးထူးခြားချက်ကတော့မြတ်စွာဘုရားရှင်ပြည့်ညတ်တဲ့မြတ်စွာဘုရားရှင်ရဲ့အာနန္ဒဖြစ်တဲ့ဝိနည်းသိက္ခာပုဒ်တချို့ကိုပယ်နှုတ်ပေးနိုင်တဲ့အစွမ်းတတိရှိပါတယ်ဒီလိုလူတိုင်းလိုက်တဲ့တထိန်သင်္ကန်းဟာအထေရအနည်းနဲ့ရတဲ့သံဃာတော်များကိုမြတ်စွာဘုရားရှင်ရဲ့ဝိနည်းသိက္ခာပုဒ်၅ခုကနေထင်ကာလအကန့်အသတ်တစ်ခုအတွင်းမှာသက်တာခွင့်ရအောင်ဖန်တီးပေးနိုင်ပါတယ်။လောကမှာမြတ်စွာဘုရားရှင်ရဲ့အာနန္ဒဆက်ဖြစ်တဲ့ဝိနည်းသိက္ခာပုဒ်တွေကိုဘယ်လူဘယ်နတ်ဘယ်ဇမားဘယ်သတ္တဝါကမှဖယ်လဲမဖယ်နှုတ်နိုင်ပါဘူး။ရှင်းလဲမဖြစ်ဆက်နိုင်ပါဘူး။ပြုလဲမပြုပြင်နိုင်ပါဘူး။မြတ်စွာဘုရားရှင်ရဲ့အာနန္ဒဆက်ကိုဘယ်သူမှကိုယ်တော်နဲ့ကိုပြုပြင်ဖြစ်ဆက်ပြောင်းလဲခြင်းလုပ်လို့မရဘူး။ဒါပေမဲ့ဒီကျမ်းနာမိတ္တနာထူလိုက်တဲ့တထိန်သင်္ကန်းကတော့လုံနိုင်ပါလေ။သိက္ခာပုဒ်ဒီအားလုံးကိုတော့မလုံနိုင်ပါဘူး။သိက္ခာပုဒ်၅ခုဆိုတော့လုံနိုင်ပါလေ။ကျမ်းနာမိတ္တနာထူတန်းလိုက်တဲ့တထိန်သင်္ကန်းနဲ့သံဃာတော်များကတထိန်ချင်းလိုက်ရပြီဆိုရင်ဒီတထိန်အာနိသင်ရတဲ့သံဃာတော်များဟာဒီနေ့ရွတ်လာပြီးတော့တရားနည်းကနေစပြီးတော့တကောင်းလာပြီးနေအထိ၅လအတွင်းမှာလက်ဆောင်ချက်သိညတ်ထားတဲ့သိက္ခာပုဒ်၅ခုကိုမလိုက်နိုင်မချင်းသုံးမဲ့လည်းနေလို့ရသွားတယ်။တဏိပြေရတာမြတ်စွာဘုရားငကိုကသိညထားတဲ့သိက္ခာပုဒ်၅ခုဟာဒီ၅လအတွင်းမှာတော့အရှင်အနိဒိရတဲ့တန်ဃာတော်တွေအတွက်သိက္ခာပုဒ်လို့ဆိုနိုင်တော့ဘူး ဒီငါးလအတွင်းမှာဒီတိက္ခာပုငါးခုမရှိတော့ဘူးလို့သဘောပေါက်လိုက်ရင်ကိုရှင်းသွားမှာပေါ့ဒီတိက္ခာပုငါးခုကိုဒီငါးလအတွင်းမှာမကျင့်မနေလို့ရတယ်ဆိုတော့ကျင့်မကျင့်လို့လည်းပဲအာဘမတင်သွားဘူးကျင့်ကြံမလို့ဘူးဆိုပြီးတော့မလေးမစားပြောလောက်တာတော့မဟုတ်ပါဘူးမြတ်စွာဘုရားကိုရင်ကဒီတိက္ခာပုငါးခုမကျင့်လည်းရတယ်တိက္ခာပုငါးခုမရှိတော့ဘူးဆိုတဲ့အဓိပ္ပာယ်မျိုးပြောတာပါတဘောင်းလိုက်ပြီးကြော်သွားရင်တော့မူလအတိုင်းပဲပြန်ပြီးတော့ကျင့်သုံးရမှာပဲပေါ့အဲ့ဒီလိုမြတ်စွာဘုရားရှင်ရဲ့အာနန္ဒဖြစ်တဲ့သိက္ခာပုတ်တွေကိုအမှန်တန်ကြီးကျယ်ခန်းထားတဲ့ဘေဒါနကုသိုလ်ကမှလည်းမပယ်နှုတ်နိုင်ပါဘူး။ဘလောက်ကြီးကျယ်တဲ့သီလကုသိုလ်ကမှလည်းမပယ်နှုတ်နိုင်ဘူး။ဘလောက်ကြီးကျယ်တဲ့ဘာဝနာကုသိုလ်ကမှလည်းမပယ်နှုတ်နိုင်ပါဘူး။သင်္ကန်းမြင်လာပါတဲ့ဆိုတဲ့ဝိပဿနာကုသိုလ်တွေမကုသိုလ်တွေအဲ့ဒီလောဘဒရာကုသိုလ်တွေကလည်းမြတ်စွာဘုရားရဲ့အာနန္ဒတွေကိုမပယ်ဖြတ်နိုင်ပါဘူး။ဒီကနေ့တရားနာပိဒနာရှုတန်းရတဲ့ကထိန်အလှူတစ်ခုကြီးကသာလျှင်မြတ်စွာဘုရားရဲ့သိက္ခာပုငါးခုကိုကိလခဏပဲဖြစ်သွင်းနိုင်ပါလေ။အဲ့ဒါကအင်မတန်ထူးခြားတဲ့ထူးခြားမှုတစ်ခုပါပဲ။အဲ့တော့ဗျာဏသီတနာရဲ့ကထိန်သင်္ကန်းကနေပဲဖြစ်သွင်းလိုက်တဲ့သိခါဘုတ်၅ခုကဘာလဲဆိုတော့နမတိကတော့အနာမန္တစာရ။ပါဠိလိုအနာမန္တစာရ။ဗမာလိုထိတဲ့ကတော့သံဃာတော်များဟာငကိုယ်တော်ကသိခါဘုတ်တစ်ခုရှိတယ်။ရတဲ့ရတဲ့ကတခါတခါမှအိမ်တအိမ်အိမ်ကစွန်းစားပင့်ထားတယ်ဆိုရင်အဲ့ဒီအိမ်မှာပင့်ထားတဲ့စွန်းကိုမစားခင်မှာပဲဖြစ်ဖြစ်စွန်းစားပြီးနောက်ပိုင်းစွန်းစားကအပြန်နောက်ပိုင်းမှာပဲဖြစ်ဖြစ်အပြန်ဆိုတာလမ်းကြီးအပြန်နေပြောတာမဟုတ်ဘူးတစ်နေ့လုံးပါဝင်ပါတယ်အဲ့တော့အဲ့ဒီစွန်းမစားခင်အချိန်မှာပဲဖြစ်ဖြစ်စားပြီးတဲ့နောက်ပိုင်းမှာပဲဖြစ်ဖြစ်ရတဲ့ရတဲ့အကြောင်းကိစ္စတစ်ခုခုနဲ့ဆက်ဆံရရှိတယ်ဆိုရင်တောင်းလိုက်တဲ့မှာရှိတဲ့ရှင်းရှားတဲ့ဒီနေ့မြန်မာမှာထင်ရှားတဲ့တန်ခါတဘာဘာကိုပန်ပြောပြီးတော့မှသွားရတယ်။တပိတော့ဘဲသွားမလို့ပါဖေ။ဗကိစ္စလေးနဲ့ဗေနီယာကြောက်မလို့ပါဖေ။ဆက်ပြီးရချင်းထင်ရှားကြည့်တဲ့ယဟန်တန်ခါတဘာဘာကိုပန်ပြောပြီးတော့မှမြို့ထဲရွာထဲသွားခွင့်ရှိတယ်။ဘယ်သူမှမပန်ပြောပဲနဲ့ငါဆရာတော်ပဲ။ဘယ်သူမှမပြောငါသွားကြည့်ရင်သွားမယ်။ဘုံငါသွားကြည့်ရင်သွားတာပဲမဟုတ်တာသွားလို့တမမို့တာသူ့သဘောနဲ့ကိုသွားမယ်ဒါဖြစ်လေအချိန်တန်ပြန်လာမှာပဲဥစ္စာ။အဲ့ဒီလိုကိုယ်တော်ဘုန်းနဲ့ကိုဘယ်သူမှမလျှောက်ထားပဲနဲ့မပန်ပြောပဲနဲ့အကြောင်းမကြားပဲနဲ့ကိုယ်တော်ဘုန်းနဲ့ကိုရွေတဲ့ရွာတဲ့ကိုသွားခွင့်မရှိပါဘူး။တောင်းလိုက်တဲ့မှာရှိတဲ့တန်ခါတစ်ပါးပါးကိုမပန်ပြောပဲနဲ့သွားရင်အပြည့်ရှိပါတယ်။အာဘတ်စင်ပါတယ်။အခုကထင်းအာနိဒင်ရသွားပြီဆိုရင်တော့တရားနာမိတ္တနာထူလိုက်တဲ့ကထင်းသင်္ကန်းကိုကထင်းသုံးကြည့်ပြီးတော့ကထင်းချင်းလိုက်လို့ကထင်းအာနိဒင်ရသွားပြီဆိုရင်ရွေတဲ့ရွာတဲ့အကြောင်းကိစ္စရှိလို့သွားရမယ်ဆိုရင်ဘယ်သူမှမလျှောက်ထားမပန်ပြောအကြောင်းမကြားပဲနဲ့လေလွလလလကိုယ်တော်နဲ့ကိုသွားလို့ရပါပြီ။အဲ့လိုသွားလိုက်ချင်းကြောင့်လည်းပဲဘာအဘမမသိမှဘူး၊ဘာအပြစ်မှမရောက်ပါဘူး။ဆိုတော့လည်းပဲရင်ကျေးမှုစီကံရတော့ပြောရမှာပေါ့။ဘယ်သွားတယ်၊ဘာလုပ်တယ်။ဒါလေးပြောမှလည်းပဲကျောင်းမှရှိတဲ့တန်ခါတော်ကြီးကဟောဘယ်ကူတော့ဘယ်သွားတာပဲ။ကျောင်းကိစ္စတစ်ခုခုရှိတဲ့အခါမှာဆက်သွယ်လို့ရတာပေါ့။ပြောလို့ဆိုလို့ရတာပေါ့။ဆိုတော့လည်းပဲသိခါဖို့အရာတော့အဘမသိတော့ပါဘူး။သာကထိန်လူကထိန်အလူအနေပြီးတော့ပယ်နှုတ်ပေးလိုက်ကြပါပဲ။နောက်တစ်ခုကတော့အတ္တမာဒါနစာရတဲ့။အတ္တမာဒါနစာရဆိုတာကတော့သံဃာတော်များဟာတိစီရဲ့ဒိဋ္ဌံတင်ထားတဲ့သင်္ကန်းကိုအညစ်မှခိုးနဲ့ကျင်းကွပြီးတော့နေခွင့်မရှိပါဘူး။မိမိတိစီရဲ့ဒိဋ္ဌံတင်ထားတဲ့သင်္ကန်းဧကတိရဲ့သင်္ကန်းရဲ့နှစ်ဆက်သင်္ကန်းကြီးရဲ့ဒီသုံးတွေကိုနောက်တနေ့အာယုံတက်တဲ့အချိန်မှာကိုယ့်ရဲ့နှစ်တောင်တော်အပောင်းဝင်ခြင်းအတွင်းမှာရှိနေရမယ်။ခန္ဓာကိုယ်မှာဝတ်ထားလို့ပဲဖြစ်ဖြစ်မဝတ်ရင်လည်းပဲကိုယ့်ရဲ့နှစ်တောင်တော်နားလေးမှာခောက်ထားပြီးတော့ပဲဖြစ်ဖြစ်ရှိနေရမယ်။ကိုယ့်ရဲ့နှစ်တောင်တော်အတွင်းမှာအဲ့ဒီတိရှိဝရိဒိဋ္ဌံသင်ထားတဲ့သင်္ကန်းသုံးတွေမရှိဘူးဆိုရင်အဘတ်တင်သွားပြီ၊ဖြစ်ရှိသွားပြီ။ဒီနေရာမှာလည်းတိရှိဝရိဒိဋ္ဌံဆိုတဲ့ဒိဋ္ဌံလေးကိုနည်းနည်းလေးအာယုံကြည့်ကြည့်ရအောင်။တိစီဝရိဆိုတာကတော့တိဆိုတာကတော့သုံးခုပါပဲစီဝရိကတော့သင်္ကန်းပဲတော့အဲဒီဝိနည်းတိစီဝရိအဋ္ဌံတင်နေဆိုတာကတော့ဧကတိတစ်ခုကိုလည်းပဲဒီသင်္ကန်းကိုဧကတိဖြစ်နေအသုံးပြုပါမယ်ဧကတိမှတ်မှတ်နဲ့အသုံးပြုပါမယ်ဒီလိုဒိဋ္ဌံတင်ထားရတယ်သင်္ကန်းကိုလည်းပဲဒီသင်္ကန်းဒီသင်္ကန်းလေးကိုသင်္ကန်းဖြစ်နေအသုံးပြုပါမယ်သင်္ကန်းဖြစ်နေအတိမတ်ကြည့်ပြီးတော့သုံးပါမယ်သင်္ကန်းမှတ်မှတ်သုံးပါမယ်လို့ဒိဋ္ဌံတင်ထားရတယ်နှစ်သက်သင်္ကန်းကြီးကိုလည်းပဲဒီသင်္ကန်းကြီးကိုနှစ်သက်သင်္ကန်းကြီးဖြစ်နေအရိဒံကျင်းပါလေနှစ်သက်သင်္ကန်းကြီးမှတ်မှတ်နဲ့အသုံးပြုပါမယ်လို့ဧကတိတစ်ထည်သင်္မိုင်းတစ်ထည်နှစ်သက်သင်္ကန်းကြီးတစ်ထည်သင်္ကန်း၃၀ကိုအရိဒံသူ့ဆိုင်ရာဆိုင်ရာနံပါတ်လေးနဲ့အရိဒံတင်ပြီးတော့ထားရတယ်၃၀ထည်ပို့ပြီးတော့အရိဒံတင်လို့မရ အဲ့ဒီသုံးလဲကိုပြည့်စုံဝိနည်းပြည့်စုံတဲ့ဒိဋ္ဌံတင်တယ်လို့ခေါ်ပါတယ်အဲ့ဒီတင်ထားတဲ့သင်္ကန်းကိုခုနပြောတဲ့အတိုင်းအာယုန်တက်တဲ့အချိန်မှာကိုယ်နှစ်တောင်းတော့အဲ့မှာရှိနေရမယ်မရှိရင်အဘတ်ဖြစ်ပါတယ်ပြည့်စုံတဲ့ဒိဋ္ဌံဆိုတဲ့နေရာမှာပြည့်စုံတဲ့ကနှစ်မျိုးရှိတယ်ခုပြောခဲ့တာကဝိနည်းပြည့်စုံတဲ့လူတင်ပြည့်စုံတဲ့ဆိုတာကလည်းရှိသေးတယ်လူတင်ဆောင်တဲ့ပုဂ္ဂိုလ်များလည်းပဲသင်္ကန်းသုံးတယ်ပဲသုံးရတယ်အဲ့ဒီဒီကင်ဒီစီရိဆိုတာကတော့သုံးတဆက်ပို့ပြီးတော့လုံးဝထားခွင့်မရှိဘူးသင်္ကန်းကြီးရဲ့သင်္ကန်းရဲ့အင်္ဂလိပ်ရဲ့ဒါပဲထားရခုနဝင်းဒီပီစီရိတဲ့တဲ့တူကသုံးတယ်ဆိုတာယဟန်တော်ကသုံးတယ်ဆိုတာဒီသင်္ကန်းမှမအင်္ဂလိပ်မှမသင်္ကန်းကြီးမှမနဲ့ဒိဋ္ဌံတင်တာလားကျန်တဲ့သင်္ကန်းကြီးကတော့ဆယ်စုံပဲဖြစ်ဖြစ်အစုံတရာပဲဖြစ်ဖြစ်အစုံတသိန်းပဲဖြစ်ဖြစ်အစုံတကလေးပဲဖြစ်ဖြစ်ပရိခရဆောလဒိဋ္ဌံလို့ခေါ်တဲ့သာမန်အဝတ်အဖြစ်သာမန်အသုံးဆောင်သင်္ကန်းဖြစ်နေပဲဒိဋ္ဌံတင်ထားလို့ရှိရင်အစုံပေါင်းများစွာသိသိထားပိုင်ခွင့်ရှိပါတယ်။သိသိထားလို့လည်းပဲဘာအဘမှမဖြစ်ပါဘူး။ဒီတင်ပြည့်ပြည့်ဆောင်တဲ့ပုဂ္ဂိုလ်ကတော့သုံးတဲ့ကလွယ်လို့ဘာသင်္ကန်းမှမထားရအောင်သင်္ကန်းလေးတစ်ခုတော့ပို့ထားလိုက်ဦးမယ်လေ။ဒီကလေးလေးတစ်ခုတော့ပို့ထားလိုက်ဦးမယ်လေလို့ထားခွင့်မရှိပါဘူး။သင်္ကန်းသုံးတယ်ပဲထားရပါတယ်။ဒီကရဟန်းတော်များသင်္ကန်းအသုံးပြုတဲ့နေရာမှာသုံးနည်းရှိတယ်ပေါ့။ရှိရှိဒီမှာသင်္ကန်းအလုံးကိုပရိက္ခာရဆောလဒိဋ္ဌံလို့ခေါ်တဲ့အမှန်အသုံးဆောင်သင်္ကန်းအဝတ်သင်္ကန်းဖြစ်နေပဲဒိဋ္ဌံတင်ပြီးတော့ထားတာ။အဲ့ဒါကတော့ဝိနည်းတိစီရိဒိဋ္ဌံလို့ခေါ်တဲ့သင်္ကန်းသုံးတယ်ဆိုတော့သင်္ကန်းမှမဣဂတိမှမသင်္ကန်းကြီးမှမနဲ့အသုံးပြုပါမယ်လို့ဒိဋ္ဌံသင်ထားတာ။ယောဂမှာသမမမယမမပေါင်းပါမယ်ဆိုပြီးတော့လက်ထပ်သားချုပ်မှာလက်မှတ်ထိုးပြီးတော့ပေါင်းသိမ်းလို့ပဲပေါ့။အဲ့ဒီဣဂတိရဲ့သင်္ကန်းရဲ့နှစ်ဖက်သင်္ကန်းကြီးရဲ့ဒီသုံးတယ်ဆိုတော့သင်္ကန်းမှမဣဂတိမှမနှစ်ဖက်သင်္ကန်းကြီးမှမနဲ့မကွေမကွာအသုံးပြုပါမယ်လို့လက်မှတ်ထိုးထားလိုက်တဲ့သဘောပါပဲ။အဲ့ဒါဝိနည်းတိစီရိနည်းနဲ့အသုံးပြုတာပါ။အစိုးရကလည်းဒုတင်ပြည်စီဝရေးဒုတင်ဆောင်မယ်ဆိုပြီးတော့သင်္ကန်းသုံးနေတာလွှဲရင်အဝင်မှန်တယ်ကဘာမှမထားဘဲနဲ့တိုင်းတာရှင်းသုံးရတာအဲ့ဒါကတော့ဒုတင်ပြည်စီဝရေးလို့ခေါ်ပါလေအဲ့တော့ဝိနည်းပြည်စီဝရေးဒိဋ္ဌံတင်ထားတဲ့သင်္ကန်းကိုကိုယ်နှစ်တောင်းတော်တို့မှမရှိဘဲနဲ့အာယုန်တက်သွားရင်အဘဆက်နေဒါပေမဲ့အခုတစ်ထိန်သင်္ကန်းနဲ့တစ်ထိန်ချင်းလိုက်ပြီးဆိုရင်တော့ကတင်အားနည်းတင်ရတဲ့တန်ဃာတော်များဟာနှစ်တောင်းတော်မှာကလို့နှစ်မိုင်ပဲဝေးဝေးမိုင်20ပဲဝေးဝေးမိုင်ပေါင်းတည်းပဲဝေးဝေးထားလို့ရပါပြီအာယုန်တက်တဲ့ချိန်မှာကိုယ်နားမှာမရှိလဲပဲဘာအားမှမသိတော့ပါဘူးဘာအပြစ်မှမဖြစ်တော့ပါဘူးသဘောလိုက်ပြီးဖြီးပေါ့တတိယမြောက်သိခါပုဂ္ဂိုလ်ပဲဖြစ်သေးတာကတော့ကဏဘောဇနာသိခါပုဂ္ဂိုလ်တဲ့ကဏဘောဇနာဆိုတာလူဝိဉာဏ်ပုဂ္ဂိုလ်များကသာသနာသုံးသံဃာသုံးဝေါဟာရမဟုတ်ဘဲနဲ့လူသုံးဝေါဟာရနဲ့သံဃာတော်များကိုစံစားဖြစ်နေရှင်ပြားတပည့်တော်ရင်သံဃာ၅ပါးထမင်းစားကြပါရှင်ပြားတပည့်တော်ရင်သံဃာတော်၅ပါးမွေင်္ဂစားကြပါတပြိုရင်တန်ဃာတော်ငါးပါးခောက်ဆဲသားကြွပါအဲ့ဒီလိုမအပ်ဆက်တဲ့အသုံးနှုံးနဲ့ဖိတ်ဖိတ်တဲ့ဆွမ်းကိုတန်ဃာတော်၄ပါးနဲ့၄ပါးအထက်တပေါင်းနဲ့ကြွရောက်ပြီးတော့မဖုံးပေးကောင်းပါဘူးအသုံးဆောင်ကောင်းပါဘူးမအပ်ဆက်တဲ့အသုံးနှုံးနဲ့ဖိတ်ဖိတ်လာတဲ့အဲ့ဒီလိုဆွမ်းမျိုးကိုဖုံးပေးသုံးဆောင်လို့ရှိတယ်အာဘတ်တင်ပါတယ်အပြစ်ရှိပါတယ်တပါးနှစ်ပါးသုံးပါးထိတော့ဖုံးပေးကောင်းပါတယ်တပါးတဲ့ဟိုမအပ်ဆက်တဲ့အသုံးနှုံးနဲ့ဖိတ်နေဆိုလို့တော့ဖုံးပေးကောင်းပါတယ်အဲ့ဒီလိုမဆက်တဲ့အသုံးလုံးနဲ့သင်္ဖိတ်တဲ့ဆွမ်းလေးကို၄ပါးနဲ့၄ပါးအထက်မဖုံးပေးကောင်းဘူးဆိုတဲ့သိခါဖို့ဟာဒီကနေ့လှူလန်းလိုက်တဲ့ကထိန်သင်္ကန်းနဲ့ကထိန်ချင်းလိုက်ပြီးဆိုရင်တော့ကထိန်အာနိသင်ရတဲ့သံဃာတော်များဟာမဆက်တဲ့အသုံးလုံးနဲ့ဘယ်လိုပဲရှောက်ရှောက်ဘယ်လိုပဲဆန်းစားဖြင့်ဖြင့်တပေါင်းနဲ့ကြောက်ရောက်ပြီးတော့ဆန်းစားကောင်းသွားပါပြီ။တချို့ကလည်းသိပြီးတော့ကပိယဝေါဟာရကပိယဆိုတာတချို့ကလည်းကပိယနဲ့ပြောတာဘာမှလည်းမသိဘူးနော်။တကယ်ဆိုရင်ကပိယဆိုတာပါကပိယဆိုတဲ့ပါဠိကိုဗမာလိုတိုက်ရိုက်ပြန်တော့အဆတ်အောင်လုပ်ပေးတဲ့ပုဂ္ဂိုလ်လို့ဒီလိုဆိုလိုပါတယ်နော်။အကြောင်းမှာသမင်းချက်တာဟိဆက်တာဒါကိုဆိုလိုတာမဟုတ်ဘူးနော်။သမင်းချက်တဲ့ကိစ္စလည်းပါတာပါ။ဘုန်းကြီးကကိုယ်တိုင်မှမချက်ကောင်းပဲ။ကိုယ်တိုင်ချက်လို့ရှိရင်မအဆတ်ဘူး။ဒါတော့ဒါကြောင့်မလို့တခါတည်းကချက်ပေးတယ်။ဒါကြောင့်ဒီတခါကြီးကိုကပိယလို့ခေါ်တာနော်။တန်ဃာတော်ဒီနဝကမ္မမကင်ကောင်းဘူး။အဲ့ဒါကိုတခါတည်းကနေပြီးတော့ကပိယဖြစ်နေလက်ခံနေဆိုတော့အဆတ်သွားတာပေါ့နော်။အဲ့တော့ဖြင့်တန်ဃာတော်များကိုယ်တိုင်မလုပ်ကောင်းတဲ့ကိစ္စတွေမအဆတ်တဲ့ကိစ္စတွေဒါကြကမှန်ကလုတ်ပြီးတဲ့ဆိုကြအဆောင်လုတ်ပြီးတဲ့အချိန်မှာဘယ်လိုဆိုကပ်ပြရလို့ခေါ်လို့ရပါတယ်နော်။ဘုန်းကြီးကြောင့်မှနေမှကပ်ပြရမဟုတ်ပါဘူး။မျိုးရဲရတဲ့ကိုရင်ကိုနေနေလဲဘုန်းကြီးရဲ့ဝေယဝဆကအဆောင်တစ်ခုလုတ်ပြလိုက်တဲ့ဆိုရင်အဲ့ဒီလုတ်ပြီးတဲ့အခိုက်အတန့်မှာတော့သူ့ကိုကပ်ပြရလို့ခေါ်နိုင်ပါတယ်နော်။အဲ့တော့အဆက်တဲ့အသုံးတွေတွေနဲ့ဆန်းစားသင့်သက်ဖို့လိုတယ်။မနေ့ကလည်းပြောလိုက်ပါသေးတယ်။ဦးဇင်းတို့တောင်ဆုံးဘက်မှာတော့ရဆောက်ကြည့်တော့ကဂျွာတဲ့ကလူငယ်လေးတယောက်ကသူတို့အိမ်မှာနောက်တနေ့ဖုန်ကြီးကပါနေဆန်းစားပြင်ဖို့ကိစ္စရှိတယ်။အဲ့ဒါအဖေကတာကြည့်သူကသွားဖုန်ကြီးတွေသွားဆန်းစားပြင်လာရဲဆိုသင်ခန်းတော့သူကသတိတတိနဲ့အပြေးလွှားဆက်သွားတယ်။တခြားကောင်းတဲ့နေနဲ့သွားကြလာကြ။ဒီကရီကလည်းရှိနေတော့အပြေးလွှားသွားပြီးတော့သတိပုံကနေတောင်းမစင်းပါဘူးခြေတော်တစ်ဖက်ထောက်ပြီးတော့လမ်းဟော်လိုက်တယ်။ ရှင်ပြတို့မနေ့ကဘုန်းကြီး၅ပါးတပိတော်တော်ကြီးဝါကျော်ပဲနော်မနေ့ကဘုန်းကြီး၅ပါးတပိတော်တော်ကြီးဝါကျော်ပဲဆိုပြီးတော့အဲ့လိုអော်ပြီးတော့တခါတည်းစပိတ်နေပြီးဖြတ်သွားတယ်နောက်ကနေနေဆန်းစားချင်းရောက်တော့17နိုင်ကျွလို့လက်တန်ကတော်တွေကကြောက်မလာသေးဘူး17နိုင်ခွဲလို့လည်းကြောက်မလာသေးဘူးဒါနဲ့သူ့ဖေကပြောတယ်မင်းသိချာမသိငယ်ဘူးလားဖြစ်လာပဲသူတို့ဘာကြောက်မလာလဲမသိဘူးပေါ့လေအဲ့ဒါနဲ့ဖေကိုယ်တိုင်လိုက်သွားကျေရတယ်ဘာကြောင့်ဆန်းဆန်းမကြောက်ကြတာလဲ။ဟာငါတို့ဆန်းဆန်းလည်းဘယ်သူမှလာမပြတ်ပါဘူး။ဒီကတပိတော့သာသာအေးကိုတင်လိုက်တယ်ဗျာ။တင်ခန်းလိုက်တာပဲဗျာ။လာမသိဘူးလား။သာအေးကလာတော့ပြောတော့ပြောတာပဲ။ဒါပေမဲ့တပိတော့ဒီနေ့ဆန်းဘုန်းကြီးကပါဝါကျော်ပဲဆိုတော့ဘာမှမသိရနဲ့တို့လည်းမကြောက်ဘူးကွယ်။နော်။အဲ့ဒီလိုလျှောက်တဲ့ပုံစံတွေကလည်းရှိတာပါပဲ။အခုကထင်အနိတင်ရပြီဆိုရင်တော့ဝါကျော်လိုပဲလျှောက်လျှောက်။နော်ဝါကျော်လိုပဲလျှောက်လျှောက်ပေါ့လေ။နော်လျှောက်ခြင်းလို့လျှောက်ကထရာလေးတွေရတဲ့တန်ဃာတော်များဟာအဆက်တော်သုံးလုံးနဲ့ပြည့်နေဆွမ်းကိုဖုံးပေးကောင်းပါလေ။နောက်တစ်ခုကတော့ရှားဝတ္တထစီဝရဆိုတာတန်ဃာတော်များမိမိတို့ကိုလူနေငါတဲ့သင်္ကန်းများကိုဆက်ရက်တည်းမှဒိဋ္ဌံဖြင့်ဝိပဿနာပြုပြီးတော့မှသိသိချလို့ရပါတယ်။ဒိဋ္ဌံဝိပဿနာမပြုဘဲနဲ့ဝိနည်းကတခုပြုမထားဘဲနဲ့ဒကာရမကလာလူတဲ့နိဗ္ဗာန်တဖြစ်ရောဟောတုစေလက်ခံထားပြုတဲ့တော့ထက်ထားလိုက်။အဲ့ဒီလိုဆိုရင်ဆက်ရက်ကျော်သွားပြီဆိုရင်အဲ့ဒီသင်္ကန်းမတော့ကောင်းတော့ဘူးဆွမ်းလိုက်ရတော့မယ်။ဆုံးလဲဆုံးရမယ်သိခါပုဂ္ဂိုလ်လည်းဒေသနာကြားပြီးတော့အာဘတ်ချေရမယ်ဆက်ရက်တွင်မှာဒိဋ္ဌံတင်ရဝိကပ္ပနာဖြည့်ခြင်းဆိုတဲ့ဝိနည်းကံတစ်ခုကိုပြုထားမှသာအဲ့ဒီသင်္ကန်းကိုသိသိထားခွင့်ရှိပါတယ်အခုကတရားနည်းတွေရတဲ့သံဃာတော်များကတော့ဆက်ရက်မကလို့ပြင်းတဲ့ဖြစ်ဖြစ်ဒိဋ္ဌံဝိကပ္ပနာမပြုဘဲနဲ့ဒီ၅လအတွင်းမှာတော့ဉာဏ်ကြီးချမ်းသာခွင့်ရပါတယ်သူရတဲ့သင်္ကန်းကိုလက်ခံပြီးတော့ဘာမှဒိဋ္ဌံဝိကပ္ပနာမပြုဘဲနဲ့သိသိထားခွင့်ရသွားပါပြီနောက်တစ်ခုကတော့ရောသတ္တထစီဝရုပ္ပါဒဆိုတာဆောင်းလိုက်တိုင်းတွင်မှာသံဃာတာဈေးမှာလို့ဆိုပြီးတော့သံဃာကိုရည်စူးပြီးတော့သင်္ကန်းကိုလှူဒန်းရပြီဆိုရင်အဲ့ဒီသင်္ကန်းကိုအဲ့ဒီဆောင်းတိုင်းတွင်မှာရှိတဲ့သံဃာတော်အားလုံးခွဲဝေပြီးတော့ယူရပါတယ်။ဆောင်းတဲ့ရဲ့ဆရာတော်ကကိုယ်စီလာပြီးတော့သံဃာတာဈေးမှာလို့လှူထားတာငါ့ကိုလှူတာငါပိုင်တယ်လို့ဒီလိုဆုံးဖြတ်လို့မရပါဘူး။ယူထားလို့မရပါဘူး။ကနဆရာတော်တပါးတည်းကိုပဲသံဃာတာဈေးမှာလို့လာပြီးရှူပေမဲ့သံဃာတာဈေးမှာလို့ဆိုပြီးတော့ဆုံးပြပြီးတော့လှူဒန်းထားတဲ့အတွက်ကြောင့်အဲ့ဒီသင်္ကန်းကိုအဲ့ဒီကျောင်းတိုက်တွင်မှာရှိတဲ့သံဃာတော်အားလုံးဆိုင်ပါတယ်။၅ပါးရှိရင်၅ပါးလုံးဆိုင်တယ်၊၁၀ပါးရှိရင်၁၀ပါးလုံးဆိုင်တယ်။အပါတရားရှိရင်အပါတရားလုံးဆိုင်ပါတယ်။ကျောင်းတိုက်တွင်မှာရှိတဲ့သံဃာတော်အားလုံးခွဲဝေယူရမှာဖြစ်တယ်။အပါစီဘလုံးလောက်ရင်လည်းပဲမဲချပြီးတော့ယူရမှာဖြစ်တယ်။အဲ့ဆာလို့လည်းပဲမယူတန်းရင်မှုဆိုရင်လည်းပဲသံဃာရဲ့သဘောတူညီချက်နဲ့သွန်ပါတဲ့သံဃာတော်များကိုပေးရမယ့်တာဝန်ရှိပါတယ်။သံဃာတော်များအပိုင်းကသံဃာတာဈေးမှလို့ဆိုပြီးတော့တရားတော်များစီတန်းလာတဲ့သင်္ကန်းပေါ်မှာဝီလီစီတန်းတန်းအဲ့ဒီလိုအသုံးပြုရပါတယ်။အခုကထင်အနိတိရသွားပြီဆိုရင်တော့သံဃာတာဈေးမှလို့ဆိုပြီးတော့သင်္ကန်းကိုတန်ကြီးကဖြစ်နေလားလှူပြီးဆိုရင်အဲ့ဒီသင်္ကန်းကိုကျောင်းတိုက်တွင်မှရှိတဲ့သံဃာတော်တွေအားလုံးခွဲဝေလို့ယူကြမလို့တော့ဘူး။ကထေရအနိတင်ရတဲ့သံဃာတော်တွေပဲဖွဲ့ဝေယူရတော့မယ်။သံဃာ၁၀ပါးရှိတဲ့အချိန်မှာကထေရရှင်းတာတယ်။သံဃာ၁၀ပါးကနိဝရဏပြုလို့ကထေရအနိတင်ရထားတယ်ဆိုရင်နောက်ရနောက်လောက်ကျမှတခြားကျောင်းတွေက၅ပါးလောက်ကျလာမယ်၁၀ပါးလောက်၅ပါးလောက်ကျလာတယ်ပဲထားပါတော့၅ပါးကျလာတော့15ပါးဖြစ်သွားတယ်။အဲ့ဒီအချိန်မှာပဲတခြားတခြားမတယောက်ကသင်္ကန်း15စုံလာလှူတယ်။သံဃာတာဒီမှာပါဗျာဆိုပြီးတော့15စုံကိုတန်ကြီးကဖြစ်နေလာလှူတယ်ဆိုရင်15ပါးလုံးဖွဲ့ဝေယူစရာမလိုပါဘူး။ကထေအနိဒေရတဲ့သံဃာ၁၀ပါးသာလျင်ဖွဲ့ဝေယူလို့ရပါတယ်။နောက်မှကြွလာတဲ့၅ပါးကိုဖွဲ့ဝေမသိလို့လည်းပဲဘာအာပတ်မှမသိတော့ပါဘူး။အဲဒီလိုအချင်းတန်ကြီးကလက်လာပါဖြစ်နေရလာတဲ့သင်္ကန်းကိုကထေအနိဒေရတဲ့သံဃာတော်သူကြီးပဲဖွဲ့ဝေယူခွင့်ရပါတယ်။ဒါကလည်းပဲကထေရသင်္ကန်းကျန်းနာပိဒနာရှိတဲ့တဲ့ကထေသင်္ကန်းကနေပေးလိုက်တဲ့ထူးခြားမှုတစ်ခုပါပဲ။ပြန်ပြီးပေါင်းချုပ်လိုက်တော့အကျိုးအနိတဲ့၅ပါးကပါတယ်လေနံပါတ်၁ကအနာမန္တစာရဆိုတာတန်ခါမျိုးရရတဲ့သွားတဲ့အခါမှာကျောက်ထားပန်ကြားစရာမလိုဘဲနဲ့လွတ်လွတ်လပ်လပ်ကိုယ်တော်နဲ့ကိုယ်သွားနိုင်ခြင်းနံပါတ်၂ကအတမဒါနစာရဝိနည်းတိစီဝရဒိဋ္ဌံတင်ထားတဲ့သင်္ကန်းများကိုသွားလျာယူဆောင်သွားစရာမလိုတော့ခြင်းခါတိုင်းတော့စကံ2000ဘာအတွင်းမှာအာယုန်တဲ့ချိန်မှာရှိရမယ်ဆိုတော့ခီးတော်ကြစီလေဒီသင်္ကန်းကြီးမလိုဘဲနဲ့လည်းယူသွားရနဲ့ထပ်သင်္ကန်းကြီးဘုံပေါ်တင်သွားရတရားဖြင့်သွားလျာဒီသင်္ကန်းကြီးတိုင်းနဲ့တင်ရတဲ့သင်္ကန်းသုံးတဲ့ကိုယူယူသွားနေရတော့အလုချုပ်ပဲဝန်တို့ဝန်ဘူးကြီးဖြစ်တဲ့အပင်မနဲ့အခုတော့မပင်မတော့ဘူး တတိယမြောက်အာနိသင်္ကာရောမဆက်တဲ့အဆုံးလုံးနဲ့တန်ဒကာရမများကဆန်းစားဖြစ်နာကိုလည်းလေးပါးလေးပါးအဆက်တန်ကများကြွရပြီးတော့ပုံပြီးသုံးဆောင်ကောင်းသွားပြီ။ဒေဂုမြောက်ကတော့ဒကာရမများဒီတန်းနဲ့သင်္ကန်းတွေကိုဒေထံဝိသက္ကနာမကြည့်ဘဲနဲ့လွတ်လွတ်လပ်လပ်သိသိချာခွင့်ရှိသွားပြီ။ငါးခုမြောက်ကတော့တန်ကြီးကဖြစ်နေရလာတဲ့သင်္ကန်းသက်လာပါများကိုကထေယာနိသင်ရတဲ့တန်ဃာတော်တွေကြီးပဲကွက်ပြီးတော့ခွဲပွေသုံးဆွဲခွင့်ရရှိသွားပါတယ်။အဲ့ဒီငါးခုကိုမလိုက်နိုင်ရင်အာဘတ်ဆက်မဲ့အဖြစ်တွေသိခါဘုဒ္ဓကိုတထိန်သင်္ကန်းကပဲဖြစ်ပြလိုက်ပါတယ်။ဒါကြောင့်တထိန်ဒါနဟာအထူးခြားဆုံးဒါနဆိုတာဒီအချက်တစ်ခုတည်းနဲ့ဆိုပဲအထူးခြားဆုံးဒါနဖြစ်နေပါပြီ။ဒါကလူဝေဝိတုအနေနဲ့လူဝေဝိတုရှိတော့ကနေသုံးသပ်ခြင်းဖြစ်ပါတယ်။နောက်တစ်ခုလူရဏတစ်ခုဖြစ်မြတ်ဖို့အတွက်အထူးခံပုဂ္ဂိုလ်ဆိုတာကလည်းသင်္ချာရှိရမယ်။ဘဝဝိတုကလည်းရှိရှိလူနာပုဂ္ဂိုလ်မရှိဘူးဆိုရင်လည်းပဲဒါနတစ်ခုအောင်မြင်မြင်မဖြစ်ရောက်နိုင်ပါဘူးအဲ့ဒါလူခံပုဂ္ဂိုလ်အနေနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်လည်းပဲဒီတစ်ထိန်သင်္ကန်းကိုခံယူမဲ့လူခံပုဂ္ဂိုလ်ဟာသံဃာဖြစ်ပါတယ်ဒီနေ့ကြီးညိုတဲ့ခွန်ကြီးတစ်ပါးပါဆရာတော်တစ်ပါးပါကိုဒီဆရာတော်ကြီးငါကြည့်ညိုလို့တစ်ထိန်သင်္ကန်းလှူလိုက်အောင်မယ်ဆိုပြီးတော့ဆရာတော်ကတပည့်တော်တစ်ထိန်သင်္ကန်းလှူပါတယ်ဗျာဘုန်းကြီးကိုကထိန်သင်္ကန်းလှူပါတယ်ဗျာ။ရှင်ဘုရားကိုကထိန်သင်္ကန်းလှူပါတယ်ဗျာ။ဆိုပြီးတော့ဒီနေ့ကြည်ညိုတဲ့ယဟန်တော်တပါးပါးကိုပုဂ္ဂလိကအရင်နဲ့ကထိန်သင်္ကန်းလှူတန်းခွင့်မရှိပါဘူး။ပုဂ္ဂိုလ်တပါးပါးကိုလှူတန်းလိုက်တဲ့အဲ့ဒီသင်္ကန်းနဲ့လည်းပဲကထိန်ခင်းလို့မရပါဘူး။ခင်းလည်းပဲကထိန်မအောင်မြင်ပါဘူး။သံဃာကိုလှူတန်းတဲ့သင်္ကန်းနဲ့သာလည်းကထိန်ခင်းခွင့်ရှိပါတယ်။ဒါကြောင့်ကထိန်အလှူတစ်ခုလုပ်ပြီးဆိုရင်လှူခံပုဂ္ဂိုလ်ဟာကြည့်ရတဲ့ပုဂ္ဂိုလ်တစ်ပါးပါများဖြစ်လို့မလားမပါသုံးပါပဲဖြစ်လို့မလားသံဃာပဲဖြစ်လို့မလားလို့ယုံမှတည်းကဖြစ်နေကြမလို့တော့ဘူးတထိန်သင်္ကန်းမှန်ရင်သံဃာကိုပဲလှူဒါန်းရတာဖြစ်တဲ့အတွက်ကြောင့်အလူခံပုဂ္ဂိုလ်ဟာအလူခံအားလုံးနဲ့မှအမျက်ဆုံးဖြစ်တဲ့သံဃာဖြစ်သွားပါလေပုဂ္ဂိုလ်တစ်ပါးနှစ်ပါးကြည့်ရတဲ့ပုဂ္ဂိုလ်တစ်ပါးနှစ်ပါးကိုလှူဒါန်းတာဖြစ်အရိယသံဃာအပေါင်းကိုအားလုံးကိုကြည်စုပြီးတော့လှူဒါန်းတဲ့ဒါနဟာအကျိုးကြီးကြီးကျယ်တယ်ဆိုတာကျမ်းစာမိသားများအားလုံးကြားခုနဝသိထားကြပြီးသားပါအချို့လေးကြာကြာနာနာဂါဂနာနာကိုသိထားကြပြီးသားပါပဲပုဂ္ဂလိကလူဆိုတာကတော့ပုဂ္ဂိုလ်တစ်ပါးချင်းတစ်ပါးချင်းကိုသူတာပေါ့ပုဂ္ဂလိကလူကလည်း14မျိုးတောင်ရှိပါတယ်ပြောဖို့တော့အချိန်တော့သိမရဘူးပေါ့နော်ပုဂ္ဂလိကလူတန်ကြီးကလူတွေနဲ့ပတ်သက်လို့တော့ပြောစရာအကြောင်းအရာတွေကတော့အများကြီးရှိပါတယ်ဒီနေ့ဟောတဲ့တရားစာအုပ်ချင်းနဲ့ပြန်ရေးတော့မှာပဲပြည့်စုံဖတ်တော့ပေါ့ဒီနေ့တော့အချင်းကျုပ်ပဲနော်အဲ့တော့ပုဂ္ဂလိကဆိုတာဘုရားမြတ်စွာဘုရားဆိုတဲ့ပုဂ္ဂိုလ်တစ်ပါးပေါ့ဘုရားတစ်သူကိုပဲအရင်ကြည့်ပြီးတော့ဒီကနာတကပိစိကဗုဒ္ဓနာတကအရိယပုဂ္ဂိုလ်ရှိရနော်ဆိုတော့ဆယောက်ဖြစ်သွားပြီပြီးတော့သာသနာ့ပဌာန်ရတဲ့ပုဂ္ဂိုလ်နောက်တစ်ခုကသာသနာ့ရင်းအဲသာသနာ့ပမှာပဲသီလမရှိတဲ့ပုထုဇဉ်နောက်တစ်ခုကသာသနာ့ပမှာပဲသီလမရှိတဲ့ပုထုဇဉ်နောက်တစ်ခုကတော့ဘာဖြစ်မလဲအလူကန်တစ်ကြိမ်လေးပါတော့ပါတယ်လို့သံဃာလေးကြားဘူးလားတခါကြီးတော့ဟိုအလူခံတစ်ချိန်လေးပါတော့မှပါတယ်အလူခံတစ်ချိန်လေးခွေးတော့မှပါတယ်လို့ဒီလိုဆိုရတယ်နော်သက္ကပုံကလေအဲ့တော့ခွေးတွေခွေးလေးခွေးလွန်းမဲ့ဖြစ်ဖြစ်ခွေးဝဲစားတဲ့ဖြစ်ဖြစ်အဲ့ဒါအလူခံပုဂ္ဂိုလ်ပဲနော်ပုဂ္ဂလိကဌာနပေါ့ခွေးတွေကငဝအောင်ကျွေးလိုက်ရင်တပ်ပရိသန်တကောင်ကိုအဝကျွေးလိုက်လို့ရှိရင်ဘဏဘဝကျိုးပေးတယ်တော့ပရိသန္တကံကိုတနက်လောက်ဝဝလင်းလင်းလေးကျွေးလိုက်မယ်ဆိုရင်ဘဝဆရာအကျိုးပေးပါတယ်။သာသနာ့ဘမှာတိလမရှိတဲ့ဒုတိယကုသဇဉ်တယောက်ကိုအမေတနာဝကျွေးရလို့ရှိရင်လည်းပဲဘဝတစ်ထောင်ကျိုးပေးပါတယ်။သာသနာ့ဘတိလရှိတဲ့ကုသဇဉ်တယောက်ကိုအမေတနာလောက်ဝကျွေးလိုက်မယ်ဆိုရင်လည်းပဲဘဝတစ်သိန်းကျိုးပေးပါတယ်။သာသနာ့ဘဇံရတဲ့ဇံရပုဂ္ဂိုလ်တယောက်ကိုအမေတနာဝါကြည့်ပြီးတော့လူတန်းလိုက်လို့ရှိရင်ဘဝပေါင်းကတိတသိန်းကျိုးပေးပါတယ အရိယာပုဂ္ဂိုလ်ရှိရတဲ့မှာနောက်ဆုံးအဖြစ်ဆုံးပုဂ္ဂိုလ်ဖြစ်တဲ့သောတာပတ္တိဖွယအောင်ကျင့်ကြံအထုတ်နေတဲ့ပုဂ္ဂိုလ်ဆိုတဲ့တဏှဂုံမြဲတဲ့ပုဂ္ဂိုလ်တဏှဂုံသုံးပါးဆောက်တည်ထားတဲ့ပုဂ္ဂိုလ်ငါးပါးသီလမြဲတဲ့ပုဂ္ဂိုလ်ကလျာဏပုထုဇဉ်ဆက်ရှိတဲ့အောက်တည်ဆုံးတဏှဂုံသီလတဏှဂုံဆောက်တည်ထားတဲ့သာသနာ့ရှင်ကသာမန်ပုထုဇဉ်တရားကိုလူတန်းနဲ့အလူတနာကတော့ဘဝပေါင်းတော့ရလို့မရည်တွက်နိုင်တော့ဘူးတဲ့အပင်ချေရအပင်ချေရအပမေရမရည်မတတ်နိုင်တော့အကျိုးမရည်မတတ်နိုင်တဲ့ဘဝပေါင်းများစွာမနိုင်ရှင်နိုင်တဲ့ဘဝပေါင်းများစွာအကျိုးပေးနိုင်ပါတယ်သောတာပန်ဖြစ်အောင်ရှင်းနေတဲ့ပုဂ္ဂိုလ်ဆိုတာအမြင့်ဆုံးအဖြစ်တော့သောတာပတ္တိမကထံပုဂ္ဂိုလ်ပါပဲမဲ့နိုင်တည်နေတဲ့ပုဂ္ဂိုလ်ဒါပေမဲ့လို့သောတာပန်ဖြစ်အောင်ရှင်းနေတဲ့ပုဂ္ဂိုလ်ဆိုတဲ့အထဲမှာတဏှဂုံဆောက်တည်ထားတဲ့ပုဂ္ဂိုလ်လည်းပါပါတယ်ငါးပါးသီလမြဲတဲ့ပုဂ္ဂိုလ်လည်းပါပါတယ်သမထဘာဝနာဝိပဿနာဘာဝနာရှိမှပေါ်မှန်းနေတဲ့ပုဂ္ဂိုလ်တွေလည်းပါဝင်ပါတယ်ဗုဒ္ဓဘာသာဝင်မှန်ရင်တော့အနည်းဆုံးတဏှဂုံလောက်တော့ဆောက်တည်ထားကြတဲ့သူတွေရှိပါပဲနော်ဒါကြောင့်လူလူချင်းလည်းပဲတရဏဂုံဆောက်တည်ထားတာလေးအရင်ကြည့်ပြီးတော့လူမဲ့ဆိုရင်ကိုပဲပုဂ္ဂလိကဇာနအနေနဲ့ဘဝပေါင်းမရင်မတတ်နိုင်အောင်ကျူးပေးပါတယ်။သူ့ထက်ကပုဂ္ဂိုလ်တွေလည်းပဲဒီလိုပါပဲသင်္ချေနန္ဒအကျိုးပေးကြပါလေ။ဒါကပုဂ္ဂလိကလူပါ။သင်္ကိကလူဆိုတာကတော့ယဟန်တဘာကိုတဘာတွင်ဖြစ်စေကမူယဟန်တဘာကိုဆွမ်းလမ်းတဲ့အခါမှာလည်းပဲအဲ့ဒီတဘာကိုအာယုံမပြည့်ဘဲနဲ့မြတ်စွာဘုရားလက်ထက်ကလေးကရှိခဲ့တဲ့ရှင်သာရိပုတ္တရာ၊ရှင်မဟာမောဂလံ၊ရှင်မဟာကတ္တပအဆက်ရှိတဲ့ဒီနေ့ဒီချိန်ထိရှိနေတဲ့အရိယာရှိခဲ့တဲ့ရှိနေတဲ့ရှိအောင်မဲ့အရိယာသံဃာတော်အားလုံးကိုဒီအာယုံပြုပြီးတော့လူတန်းတဲ့ဒါနကိုတန်ခိကဒါနလို့ခေါ်ပါတယ်။ကိုရှိမယဟန်သံဃာတစ်ပါးကိုဆွမ်းတစ်ထက်ကတ်လိုက်ပြီးနဲ့ကိုစိတ်ကကိုရှိရသံဃာတစ်ပါးကိုယဟန်တစ်ပါးကိုကတ်တယ်လို့အာယုံမပြုဘဲနဲ့သာသနာတော်မှာရှိခဲ့တဲ့ရှိနေတဲ့ရှိလက်တန်ဖြစ်တဲ့အရိယာသံဃာတော်အားလုံးအရိယာဖြစ်နေကြတဲ့သံဃာတော်တွေအားလုံးအရိယာမဖြစ်သေးတော့လည်းအရိယာဖြစ်အောင်ရှင်းကြံအထုတ်နေတဲ့အရိယာလမ်းကြောင်းမှာရှောင်လန်းနေကြတဲ့သံဃာတော်အားလုံးကိုစုတန်းပါတယ်လို့စိတ်ကနေအာယုံပြုပြီးတော့လှူဒန်းတယ်လို့ရှိရင်ယဟန်တစ်ပါးကိုလှူဝေမဲ့လည်းပဲအရိယာသံဃာအားလုံးကိုစုရတဲ့ကုသိုလ်ဖြစ်သွားပါတယ်ဘလတ်ရှိအောင်သံဃိကဒါနဟာမြတ်တယ်လဲဆိုရင်သာရဏကွယ်ကဏီကာလမှာရဲ့အခုခေတ်လုံးတဲ့မိုင်းလေးဧကတိတွေပြည့်စုံတဲ့ဝိထားတဲ့တန်ခါဆိုတာမရှိတော့ဘူးလူတွေလိုပဲသမင်းရှင်ရှင်နဲ့အင်းကြီးနဲ့သဆိုးနဲ့ပေါင်းကြီးနဲ့လူအသုံးဆောင်တိုင်းပဲလူဝယ်ဆန်တိုင်းပဲဝိထားတယ်အိမ်ဆောင်ကားမှုလည်းပြီးကြတယ်စီဝါဥစားကြီးလည်းရှားပွေးကြတယ်လူနဲ့အတူတူပါပဲဒါပေမဲ့ဘာပဲဖြူကြလဲဆိုတော့လယ်ထဲမှာသင်္ကန်းလေးခြိထားတယ်သူကလက်ဖက်လေးတွေခြိထားကြတယ်လို့ပြောလေနော်သင်္ကန်းလက်ဖက်လေးခြိထားလိုက်တယ်လယ်ထဲမှာသင်္ကန်းလေးပတ်ထားလိုက်တယ်အချို့ကလည်းပဲလက်ကဝတ်ကလေးမှာသင်္ကန်းလေးကိုပတ်ထားလိုက်တယ်။သီယကွန်းလေးပတ်တယ်လို့ပေါ့။တနည်းပြောရရင်တော့လည်းသင်္ကန်းဟန်ချင်းလေးပေါ့နော်။သင်္ကန်းဟန်ချင်းလေးပတ်ထားတဲ့လူတယောက်ကိုဩတာတန်ကပဲဆိုပြီးတော့ကိုယ်ွယ်ကြရမယ်။သာသနာကွယ်ပတဲ့အချိန်မျိုးကိုရောက်သွားရပါလိမ့်ဦးမယ်။အဲဒီလိုသာသနာကွယ်ကံဒီအချိန်မှာတောင်းမှာပဲ။အဲဒီလိုသင်္ကန်းဟန်ချင်းလေးတော့ပဲဝတ်ထားတဲ့ယဟန်ကိုသီလဆိုတာကတော့ဘာမှမရှိတော့ဘူးပေါ့လေအိမ်အောင်အောင်ပြုတယ်ဆိုမှတော့အဲ့ဒီသီလလုံးဝမရှိတဲ့ယဟန်တပါးကိုပဲအရိယသံဃာတော်အပေါင်းအားရှုတန်းပါ၏လို့အရိယသံဃာကိုအာရုံပြုပြီးတော့လှူဒန်းလိုက်မယ်ဆိုရင်အဲ့ဒီသင်္ကန်းလေးလက်တော်ဝတ်မှာပတ်ထားတဲ့ယံဒုတိယယဟန်တပါးကိုဆွမ်းတနာကတ်လိုက်ရတဲ့လှူဒါနဟာယဟန်ကအစ်စ်သင်္ကန်းပရိသေအပြည့်စုံဝတ်ဆင်ထားတဲ့သာသနာယူနီဖောင်းအပြည့်စက်ထားတဲ့အရိယဟန္တာအရိယာရှင်မြတ်ကြီးတစ်ပါးကိုဆန္ဒနာကပ်ရတဲ့ဒါနထက်တောင်းမှအကျိုးပေးကြည့်ပါရစေ။သံဃိကဒါနဟာဘလောက်ထူးခြားဆန်းကျင်တယ်ဆိုတာအမတန်စဉ်းစားဖို့ကောင်းပါလေ။သီလလောကမရှိတဲ့ယဟန္တာတစ်ပါးကိုတောင်းမှအရိယသံဃာအာယုံပြီးပြီးတော့လှူဒန်းမယ်ဆိုရင်ယဟန္တာတစ်ပါးကိုယဟန္တာအစ်စ်နော်။ယဟန္တာအင်းမဟုတ်ဘူးတကယ်ယဟန္တာအစ်စ်ကိုလှူဒန်းရတဲ့ဒါနထက်တောင်းမှအကျိုးပေးကြည့်ပါရစေ။ဆိုတော့သံဃိကဒါနဖြစ်အောင်အမတန်ကြိုးစားအားထုတ်ကြပါရစေ။အန်ကြီးကစိတ်ထားမျိုးလည်းပဲမွေးမြူတဲ့နဲ့ဒါန်တဘာနဲ့တွေ့ပြီးဆိုရင်ကိုမကြီးမျိုးတဲ့အချက်ကလေးကိုသဘောမကျတဲ့အချက်ကလေးတွေ့တာနဲ့ဒီကိုယ်ကလည်းကပါဒီကိုယ်ကတိကလည်းမရှိဘူးကြည့်လို့ကိုမရဘာမှမလူချင်ပါဘူးဒီကိုယ်ကလူမဲ့စားဖွေးကြည့်လိုက်တာမှကောင်းသေးတယ်နဲ့တချို့ကလေးကိုယ်ရမှာပြောလို့ရှိတတ်ကြတယ်ဒါစိတ်ထားမတက်လို့ဖြစ်တာပါဘုခေတိကမရှိပါဘူးဆိုတာသာသနာနှောင်းပိုင်းသင်္ကန်းဟန်ချင်းတွေဝတ်ထားတဲ့အချိန်လောက်ကြည့်တော့မဆိုးသေးပါဘူးအင်းမင်းအင်းကလေးအပြည့်စုံနဲ့ကောင်းနေလဲရိတ်လို့တန်ခါယူနီဖောင်းအပြည့်စုံရှိပါတယ်။အဲ့ဒါကိုအရိယာတန်ခါကိုအာယုံကြည့်ပြီးတော့ရှုထမ်းလိုက်မယ်ဆိုရင်ဘယ်တော့ကျူးကြည့်မလဲ။ကိုယ်ကစိတ်ထမ်းမတတ်လို့ပြောဆိုပြင်မှပြီးတော့ကိုယ်ပဲအကုသိုလ်တွေဖြစ်ကိုယ်ပဲတန်လျာမှာဆူဆူတွေဖြစ်ရမယ်။ အထုဒါနတွေပြုလိုက်တာငါတို့ကုသိုလ်တွေပြည့်ရတာနဲ့ဘာလို့လဲဆုံးရှုံးတွေဖြစ်နေတာလဲဘာလို့လဲဒုက္ခတွေရောက်ရောက်နေတာလဲဆိုတာအဲ့ဒါကုသိုလ်ပြုတဲ့အချိန်မှာသာရှိတဲ့စိတ်ထားလေးတွေကွာဟသွားလို့ပါပဲလိုအပ်သွားလို့ပါပဲအချို့ကလည်းရှိတယ်ဒုတိယယဟန်တစ်ပါးကိုစူတန်ဖောက်ပတ်လို့ရှိရင်အစိတ်ပင်ရေလောင်းတယ်လို့ဖြစ်နေလိမ့်မယ်ဒါလိုပြောလို့ရှိကြတယ်ဒါကလူတန်းတဲ့ပုံပြရဲ့စိတ်စေတနာပေါ်မှာမူတည်ပါတယ်ကိုယ်ကကိုရှင်ပြားပြပြနေတဲ့ယဟန်တစ်ပါးကိုကိုရှင်ပြားဖောက်ပြန်တဲ့အလုပ်ကိုဆက်ပြီးတော့လုပ်နိုင်ပါစေလို့တွန်းအားပေးတဲ့သဘောအားဖြစ်ပေးတဲ့သဘောနဲ့မကောင်းတဲ့အလုပ်တွေယဟန်နဲ့မဆက်တဲ့အလုပ်တွေလုပ်ဖို့အတွက်အသက်ဆက်ပေးပါအသက်ဆက်ပေးတဲ့သဘောနဲ့အသက်ဆက်ပေးမယ်ဆိုတဲ့ရည်ရွယ်ချက်နဲ့လူတန်းနဲ့ဆိုရင်တော့ဒါစိတ်ပေရေလောင်းတာဖြစ်မှာပေါ့ကိုယ်စေတနာကသူမကောင်းတဲ့ဆက်လုပ်ဖြူခြင်းနဲ့ရည်ရွယ်ချက်ရှိနေတယ်ဆိုရင်တော့ဒါစိတ်ပေရေလောင်းရာရောက်ပါတယ်အဲဒီလိုမှမဟုတ်ဘဲနဲ့သူ့အတူဒီလမ်းမရှိတာကကိုယ်နဲ့ဘာမှမဆိုင်ဘူးသူ့အပိုင်းပဲကိုယ်တော်ဝင်ကတော့ကိုယ်ဆံမောက်ရောက်လာတဲ့လူတန်းပုဂ္ဂိုလ်ကိုအရိအသံဃာတော်အပေါင်းကိုရည်စူးပြီးတော့ဆူတန်းလိုက်မယ်ဆိုပြီးတော့ဒီလမ်းမရှိတဲ့ကိုယ်မကြည့်ညိုတဲ့ယဟန်တပါးကိုလည်းပဲကျန်တဲ့ဒီမှာမကြည့်ညိုတာသာထားလိုက်မလဲမဆောင်တယ်လို့လူရရမယ်ခွန်လာမျိုးကျုံနေပြီခြေနေမျိုးကျုံနေပြီဆိုရင်အရိယသံဃာတော်ပေါင်းဟာလူတန်းပါတယ်လို့စိတ်ထဲကနေထက်ကထက်ကအာယုပြစ်ပြီးတော့လူတန်းလိုက်ပါကိုယ်ရှိမှရှိတဲ့ကိုယ်မကြည့်ညိုတဲ့ပုဂ္ဂိုလ်ရဲ့မျက်နှာကိုမကြည့်ပါနဲ့သူ့ရဲ့မကောင်းတဲ့အချက်လက်တွေကိုလည်းအာယုမကြည့်ပါနဲ့သူ့ကိုလူတာမဟုတ်ဘူးကိုယ်ရှိမှတွေ့နေတဲ့ဒုတိယယဟန်တော်ဟာအရိယသံဃာအလုံးရဲ့ကိုယ်စားကိုယ်စလဲဖြစ်နေကြောက်ရပြီးတော့လူခံတယ်လို့သဘောထားလိုက်ကြုံပါပဲတန်တမန်တူဦးနေနဲ့တန်မကြီးတူဦးနေနဲ့သဘောထားလိုက်ရမှာပါပဲသာမန်ကြီးတရားဥဆိုတာဟာနိုင်ငံတစ်ခုလုံးကိုကိုးစားကြည့်ပါတယ်။သာမန်ကြီးကိုစော်ကားတာဟာအဲ့ဒီသက်ဆိုင်ရာနိုင်ငံကိုစော်ကားတာနဲ့စီလူပါပဲ။ဒါကြောင့်ဒီနေ့ရှင်းမမှာရောက်နေတဲ့ယဟန်တော်ဒီသာသနာတော်မှာရှိရှိသမျှသောအရိယသံဃာအားလုံးရဲ့ကိုးစားမျှတာဖြစ်တယ်လို့နှလုံးသွင်းပြီးတော့အရိယသံဃာကိုအာယုပြည့်ပြည့်ထူထမ်းလိုက်မယ်ဆိုရင်ယဟန်နာပုဂ္ဂိုလ်တစ်ပါးကိုထူထမ်းရတာထက်တောင်မှပဲမရေမတွက်နိုင်အောင်မနိုင်မရှင်းပါအောင်အကျိုးပြုကြည့်ကြပါတယ်။ဒါကြောင့်သံဃာကြီးကစိတ်ထားဆိုတာအင်မတန်လိုအပ်ပါတယ်။သံဃာရင်းနဲ့ပတ်သက်လာပြီးဆိုရင်ပြောနိုင်တာကြောင့်ကတော့သံဃာကြီးနဲ့ပတ်သက်တာတွေကတော့ပြောချင်တယ်များကြီးပါပဲ။ချမ်းသာခြားရတော့မယ်။ဒါလို့ဆိုရင်လည်းအာရုံပြုလို့ရပါပြီ။ဒါကတစ်ချိန်တည်းကငါတို့လှူဒန်းရတာဟာသံဃာကိုလှူဒန်းရတယ်။အရိယာဖရာလက်ထက်ကလေးကရှိခဲ့တဲ့အခုတိုင်းရှိနေတဲ့နောင်လည်းရှိကြအောင်မယ်။အရိယာသံဃာတော်အားလုံးကိုလှူဒန်းပါတယ်လို့စိတ်ကအာရုံပြုပြီးတော့လှူဒန်းလိုက်ပြီးဆိုတော့ဒီမျိုးရဲ့ဒါနဟာအကျိုးအလူကံပုဂ္ဂိုလ်တွေထဲမှာတော့အရှင်အမြင့်ဆုံးအလူကံပုဂ္ဂိုလ်ကိုလှူဒါန်းလိုက်ရရောက်သွားပါပြီ။အထင်းအလူဒါနဟာသံဃာကိုယ်သာလျှင်လှူပေးရှိတဲ့ဒါနဖြစ်တဲ့အတွက်ကြောင့်လည်းပဲဒီဒါနဟာအထူးခြားဆုံးဒါနဖြစ်ရပါတယ်။ဒါကအလူကံပုဂ္ဂိုလ်ရှိတော်ကနေသုံးသပ်တာပါ။နောက်တစ်ခါနောက်တစ်ချက်ပါကြံသေးတော့ဉာဏ်နာပေဒနာအလူဒါနဖြစ်ဖို့အင်္ဂါ၃ချက်ပြောတဲ့ထဲကနောက်တစ်ချက်ပါကြံလေ။ရဟနာမိဒါကမဖြေနိုင်ရင်ဟန်ကြတယ်ရေဝဝသောက်ရတယ်နော်အဲ့ဒါနောက်တစ်ခုကတော့သတ္တရာသံမှုကြီးပါပါဆိုတဲ့အတိုင်းပဲစေတနာသတ္တရာချင်းချရှိရမယ်ဒါကတော့ပေါင်းပြောလိုက်တာပြောနေကြတဲ့အတိုင်းစေတနာသတ္တရာသတ္တရာလို့တစ်ခုတည်းပြောမယ်ဆိုလည်းရပါတယ်စေတနာလို့တစ်ခုတည်းပြောမယ်ဆိုလည်းရပါတယ်ဆိုတော့ပြည့်စေတနာဇာကလည်းမျိုးမျိုးရှိတယ်သတ္တရာဇာကလည်းမျိုးမျိုးရှိနေတယ်ဒါကဒါနနေရာမှာပြောနေကြတဲ့အတိုင်းပဲစေတနာသတ္တရာလို့ပြောလိုက်တော့ကိုယ်ရှင်းသွားမယ်ပေါ့အဲ့ဒီစေတနာတရားတရားဟာလေတခြားတခြားသောဒါနတွေထက်ပိုပြီးတော့ထူးခြားပါတယ်ပိုပြီးတော့ထက်သန်ပါတယ်။ဘာကြောင့်ထက်သန်ရတယ်ဆိုတော့အထင်းအလူဆိုတာလူကျင်နေလူလို့မရဘူး။ကိုယ်လူကျင်နေအချိန်လူလို့မရဘူး။ဒီနေ့ကထိန်သင်္ကန်းသဘာဝမြတ်သေးရမှာဒီနေ့လည်းကထိန်သင်္ကန်းကလိုက်ပြီးမနေ့ကလည်းငါတို့ကကောင်းမယ်။အဲ့ဒါကကြတော့ဘသူကကတ်မယ်နဲ့အတိုင်းချင်းရမယ်ကာလာကျွန်းမှာအလူချင်းတူဦးကိုတရက်စီနဲ့ဒီလိုလည်းပဲကတ်ချင်တဲ့ကတ်ခွင့်မရှိပါဘူးကတ်ရမယ်ချင်းကာလာဟာတောင်းတိုက်တိုင်းအတွဲသံဃာတော်ရိအားလုံးတက်ပေါ့လေတောင်းတိုက်တိုင်းအတွဲတစ်နှစ်မှာတစ်လပဲကတ်ခွင့်ရှိပါတယ်တရင်ကျလိုက်ပြီးကျတရက်နေ့ကနေဗဇာမုံလာကြည့်နေအထိဒီတစ်လကျွန်းမှာပဲကထိန်သင်္ကန်းကတ်လှူခွင့်ရှိပါတယ်အဲ့ဒီတစ်လမှလည်းပဲတောင်းတိုက်တိုင်းအနေနဲ့တရက်ပဲကထိန်သင်္ကန်းကတ်လှူခွင့်ရှိပါတယ်ဘရောက်ပန်းကိုစာဖွဲ့ကြတယ်လို့ပေါ့နော်တစ်နှစ်ပြင်ဒီတလားတစ်လပြင်တရက်သေးဆိုတာလို့ကထိန်သင်္ကန်းကမှတကယ်အရိစာနဲ့ညီတာပါဘရောက်ကတော့တင်းရမကပါဘူးသူဖြစ်တော့ပွင့်နေကြတာပါနော်အဲ့တော့ကျောင်းတဲ့တိုင်းမှာကထိန်သင်္ကန်းကတော့တစ်နှစ်မှတစ်လမှတရက်မှတစ်ချိန်ပဲကတ်ယူခွင့်ရှိပါတယ်အဲ့ဒီလိုကထိန်သင်္ကန်းဆိုတာဟာ ကချင်နိုင်ကလို့မရဘူးဝါချစ်တဲ့ချင်းတလမှာပဲကချင်ရှိတယ်လို့ကိုကသိထားတော့ဝါဆိုပြီးဆိုကြတဲ့ကိုကငါတို့တော့ဘယ်ကြောင့်လဲမှာကချင်ချင်းမယ်ကချင်သင်္ကန်းကက်လူမယ်တယောက်တည်းဆိုလေကိုတယောက်တည်းပေါ့စူပေါင်းဆိုလည်းပဲပြန်နေပြတိုင်းပြန်လို့ဆွေးနွေးလို့ညှိနှိုင်းလို့ဝါဆိုပြီးဆိုကြတဲ့ကိုကဝါချုပ်ရင်ကချင်သင်္ကန်းကက်ဖို့ပုဂ္ဂစေတနာတွေကအစိုးကြီးတွေကဖြစ်နေတယ်အဲ့ဒါဆိုဝါမဆိုခင်ကလေးကဖြစ်နေတာပါအဲ့တော့သမထတဲ့ကာလမပြည့်မချင်းပုဗ္ဗစေတနာတွေထက်တယ်လဲလဲထက်တယ်လဲလဲသိုးဝါခွင့်ရတဲ့အတွက်ကြောင့်စေတနာတရားတရားကလည်းအားကောင်းပါတယ်။အချိန်ကာလကန့်သက်ထားလို့လည်းစေတနာတရားတရားကအားကောင်းတယ်။ကထင်းအလူဆိုတာတန်ခါကူတာသူရတာဖြစ်တဲ့အတွက်ကြောင့်ဒုရတန်ကြီးကဆစ်ဆစ်တော့သူရတော့မယ်ဆိုပြီးတော့အလူကံပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့လည်းစေတနာတရားတရားကအားကောင်းရရမှာလေ။ငါတို့ယူလိုက်တဲ့ကထင်းသင်္ကန်းတိဟုတော့ရှုွယ်ဝတ္ထုဟာမြတ်စွာဘုရားရဲ့အာနန္ဒစေသိက္ခာပုကြီး၅ခုကိုဖယ်နှုတ်တိုင်းတန်ကလာတစ်ခုတည်းမှာပယ်နှုတ်လို့ရတယ်ဆိုတော့သဘောလေးကိုသိလိုက်တဲ့အတွက်ကြောင့်လည်းစေတနာတရားတရားတွေဟာသဘောကားနဲ့တိုးပွားခွင့်ရပါတယ်။တခြားလူဒါနတွေကတော့ကိုယ်ကတတ်နိုင်လို့ရွှေတွေမြေမို့တောင်လာရှိတဲ့ရွှေတုံးကြီးတွေတန်ခါကိုလှူတောင်မှအဲ့ဒီမြေမို့တောင်လာရှိတဲ့ရွှေတုံးကြီးရွှေကဲကြီးတွေလှူတဲ့လူဒါနကမြတ်စွာဘုရားရဲ့သိက္ခာပုဒ်တွေကိုဘယ်တစ်ခုမှပယ်ဖြတ်တန်ခွင့်မရှိပါဘူး။အခုကထိန်သင်္ကန်းလေးကတော့ပယ်ဖြတ်တန်ခွင့်ရှိတယ်။ဒါကြောင့်ဘယ်ဒါနနဲ့မှမတူတဲ့ဒါနပါလားဆိုတာသိခွင့်ရလိုက်တဲ့အတွက်ကြောင့်လည်းပဲစေတနာတရားတရားတွေဟာတဲ့တဲ့တဲ့တင်းကြီးနဲ့တဖွာဖွာဖြစ်ပေါ်ခွင့်ရသွားပြန်ပါလေ။အဲဒီလိုအချင်းလူဝဲဝတ္ထုရဲ့ထူးခြားခြင်းနဲ့ပြည့်စုံပါလေ။အလူခံပုဂ္ဂိုလ်ရဲ့ထူးခြားခြင်းနဲ့ပြည့်စုံပါလေ။စေတနာတရားတရားရဲ့ထူးခြားခြင်းနဲ့ပြည့်စုံပါလေ။ထူးခြားချက်၃ခုနဲ့ပြည့်စုံနေတဲ့အတွက်ကြောင့်ကထိန်ဒါနဟာထူးခြားသောဒါနဖြစ်ပါလေ။ကထိန်ဒါနဟာထူးခြားသောဒါနဖြစ်တဲ့အတွက်ကြောင့်ကထိန်ဒါနပြုလုပ်ကြတဲ့အလှူရှင်များဟာလည်းထူးခြားသောအလှူရှင်တွေဖြစ်ရပါတယ်။ထူးခြားသောအလှူရှင်ဖြစ်တာကိုပဲဘယ်လိုတင်စားထားလိုက်သလဲ။ဆရာကောင်းစဉ်လေးထူးခြားသောအလှူရှင်ကိုပဲမှတ်သားရတာနာတုတိသုတိတာယာမှုဖြစ်အောင်ဟိုပဲအလှူရှင်လို့နာမည်ပေးလိုက်တာပါပဲ။ဒီတရားကောင်းစဉ်က"အိုဘဲလူရှင်"လို့ပြောထားတယ်။ဗာများပါလေလို့စဉ်းစားလိုက်ပြီးဆိုရင်သဘောပေါက်ရမှာက"အိုဘဲလူရှင်"ဆိုတာထူးခြားသောလူရှင်ကိုပြောတာ။ထူးခြားတယ်ထူးခြားသောလူရှင်ဆိုတာလည်းထူးခြားတဲ့ကတိလူကိုလူရလို့ပြောတာ။ဒီကတိလူကဘာလို့ကြောင့်ထူးခြားတာလဲဆိုရင်လူဝဲဝတ္ထုကကြီးလိုက်တော့လည်းမြတ်စွာဘုရားသိက္ခာပုဒ်တွေချက်ပြင်းတယ်လို့ထူးခြားနေတာ။အလူကံပုဂ္ဂိုလ်ဘက်ကကြီးလိုက်တော့လည်းသံဃာပဲဖြစ်နေတဲ့အတွက်ကြောင့်ထူးခြားနေတာ။စေတနာတရားဘက်ကကြီးတော့လည်းပဲအချိန်ကန့်သက်ရှိတဲ့အတွက်ကြောင့်ဘုရားစေတနာတွေတဘာဝဖြစ်ခွင့်ရတဲ့အတွက်ကြောင့်စေတနာတရားတရားဘက်ကလည်းထူးခြားနေတယ်။အဲဒီလိုထူးခြားခြင်း၃ဖြာနဲ့ပြည့်စုံတဲ့အတွက်ကြောင့်တသိင်းလိုအပ်ထူးခြားပါလိမ့်ဖြစ်ပါတယ်။အဲဒီလိုအယုံပြီးပြီးတော့တရားနာပိဿနာကဝမ်းမြောက်ဝမ်းသာဖြစ်ဖို့ပါပဲ။ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ငါတို့ဒီကနေ့လူတိုင်းရတဲ့ထူးခြားသောအလှူတစ်ခုဖြစ်တဲ့တသိင်းအလှူဟာဘာအတွက်ဖြစ်ရမလဲဆိုရင်အကြောင်းတရားအနေနဲ့ထူးခြားတဲ့အကြောင်းတရားကိုပြုနေမှတော့အကျိုးတရားအနေနဲ့လည်းထူးခြားဆုံးအကျိုးတရားကိုပဲတောင်းတလိုက်တော့ပေါ့။ဒါကြီးအရင်ကမကုန်သူရဲ့ကမကုန်ချမ်းသာတွေဆိုတော့လည်းဘာမှမထူးခြားပါဘူးသူတို့ကိုယ်ကိုခံစားခွင့်ရနေတာပါပဲနိုင်ရဲ့ကမကုန်အယုံတွေဆိုတော့လည်းဘာမှမထူးခြားပါဘူးတဏှာတစ်လုံးခံစားခဲ့ပြီးပါပြီလူကမကုန်နတ်ကမကုန်ကိုပေါင်းပြီးတော့ခေါ်လိုက်တဲ့လောကီအယုံကမကုန်ချမ်းသာဆိုတာဟာလူဖြစ်မှလည်းခံစားခွင့်ရတာမဟုတ်ပါဘူးနတ်ဖြစ်မှလည်းခံစားခွင့်ရတာမဟုတ်ပါဘူးလောက်ဖြစ်ခဲ့တဲ့ဘဝတုန်းကလည်းပဲသဝကြီးခံစားခဲ့ပြီးပါပြီကမကုန်အယုံနဲ့နော်ခွေးဖြစ်တော့လည်းပဲခွေးရဲ့လျောက်လောကီအယုံကမကုန်ကြီးအာရပါရခံစားခဲ့ပြီးပါပြီလောကီအယုံကမကုန်ချမ်းသာဆိုတာခွေးဖြစ်စဉ်လောက်ဖြစ်စဉ်တရိစ္ဆာန်ဘဝဒီမှာတောင်မှခံစားခဲ့ရတာပါတရိစ္ဆာန်ဒီတောင်မှခံစားခွင့်ရှိတဲ့ချမ်းသာဆိုတော့ဘာမှဘဝညစ်နေကြမလို့ပါဘူးလောကီအယုံကမကုန်ချမ်းသာရင်ငါခံစားရလို့ငါလည်းလူသူရှိသေးလားလို့မန်းထောင်ကြဘာမှအကြောင်းမရှိငါခံစားနေတဲ့လောကီအယုံကမကုန်ချမ်းသာခွေးတစ်ကောင်နဲ့ခံစားနေရတာပဲလောက်နေလဲခံစားနေရတာပဲလို့နှလုံးသွင်းလိုက်တော့ဘာမှမမောစရာမရှိတော့ပါဘူးတန်မြန်ဆရာတော်နဲ့ခံစားခဲ့ပြီးအခုလည်းခံစားနေရတော့မယ်အမေမချစ်သေးဘူးဆိုရင်နောက်ဘဝဒီမှာလည်းပဲဘဝအမျိုးမျိုးရှင်နေပြီးတော့ခံစားရအောင်မှာဆိုတော့ဘာမှမထူးခြားပါဘူး။ပြန်နဲ့ဇန်ချမ်းသာတို့ဆိုတာကလည်းပဲတန်မြန်မှာဇမကြီးလည်းချင်းချင်းဖြစ်ခဲ့ပြီးလာပါပြီ။ဇန်နေရလို့ဇမဘုံနေရဇမကြီးကနေဇန်ချောတဲ့လူချက်လိုက်နဲ့ချက်လိုက်အခုတို့တန်နေကချိုးပြီးတော့ဇမကြီးဖြစ်ပြီးမှလည်းပဲပြိဿံဘဝတွေဖြစ်နိုင်တယ်ဖြစ်ခဲ့ရပြီးပါပြီ။ဇမကြီးကနေတိုက်ရိုက်တော့ပြိဿံမှဖြစ်ဘူးပေါ့လေနော်။ဇမကြီးကနေဒီဖြစ်မယ်နတ်ဖြစ်မယ်အဲ့ဒီကနေမှတဆင်ပြိဿံဖြစ်တာပေါ့။တရားနာမိကနာဇမနဲ့ပတ်သက်လို့သကပေါ်တစ်ခုချမှုမှာပေါ်ပါတယ်နော်ဇမပြီမှာတဝင်းဝင်ဝဲစခြင်းမှာတဆုပ်ဆုပ်ဇမပြီမှာတဝင်းဝင်နဲ့ဖြစ်ပြီးတော့ဝဲစခြင်းမှာလည်းတဆုပ်ဆုပ်နဲ့ဖြစ်ရသေးတယ်ဆိုတာဇမပြီကနေသူ့တိပြီးတော့ဝတ်တန်းချက်တာကိုပြောတာမဟုတ်ဘူးနော်ဒါနဲ့မှလူတို့နဲ့တူသူ့ဒီတစ်ခုခုတော့ခံရသေးတယ်ဒါလိုက်သွားလို့မရအဲဒီလိုအချင်းပေါ့လေ တမ်းမြန်လောကီအာယုံကမကုန်ချမ်းသာရေးစံချမ်းသာရေးဆိုတာဘာမှချူချတဲ့ချမ်းသာတွေမဟုတ်ပါဘူးချူချဆုံးချမ်းသာကတော့နိဗ္ဗာန်ချမ်းသာဖြစ်ပါလေအဲကြောင့်မိမိတို့ဒီနေ့ပြုရတဲ့ချူချဆုံးဌာနဟာချူချဆုံးအကျိုးတရားဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုရောက်ဖို့တတ်တာဖြစ်ပါစေလို့အဲဒီလိုအာယုံပြုပြီးတော့ရေသက်ချကြရမှာပါပဲဒီကထိန်ဌာနဟာလည်းပဲမိမိကနိဗ္ဗာန်ကိုရည်စူးထားလို့ရှိရင်နိဗ္ဗာန်ရှိအကျိုးပေးနိုင်တာပါပဲဒီထူးခြားတဲ့ကထိန်ဌာနကြောင့်သံဃာမှာထူးခြားတဲ့အကျိုးတွေရပြစေလို့တောင်းတနေလို့ရှိရင်တော့အဲ့ဒီထူးခြားတဲ့လောကီအကျိုးတွေရတာနဲ့ပဲပြီးတော့နိဗ္ဗာန်ထူးခြားအောင်ကျေးဇူးမပြုနိုင်ဘူးဒီကကထိန်အကျိုးဆိုတာကလည်းသူပြောကြတာမလိုပါဘူးခုနသိက္ခာပုဒ်၅ခုကိုဆက်ဖြတ်ပြီးတဲ့၅ခုကိုကြည့်လိုက်ရင်ကထိန်အကျိုး၅ပါးဆိုတာယူလို့ရပါပြီသံဃာတော်တွေဟာကထိန်ရဲ့အာနိသင်ကြောင့်သွားလို့ရကိုလွတ်လွတ်လပ်လပ်သွားလာနိုင်တယ်လို့တရားနာပိဋကများဟာလည်းပဲဘဝခီးဟာလွတ်လွတ်လပ်လပ်ဖြစ်သွားပြီမိမှုရဲ့ဘဝမှာဟိုနေရာသွားခြင်းနဲ့ဒီနေရာသွားခြင်းနဲ့ဆိုလို့ဟိုလူကမသွားနဲ့ဒီလူကမသွားနဲ့လို့ပြိပင်ဟန်တားလို့မသွားရဘူးဆိုတာမဖြစ်တော့ဘူးမိမိသွားလို့ရခီးကိုအပိပင်စီတာဟန်တားနှောင့်ယှက်မရှိလွတ်လွတ်လပ်လပ်သွားနိုင်ပြီအနည်းငယ်ချင်းနဲ့မိမိရဲ့ဘဝခီးလမ်းဟာဖြောင်းဖြောင်းတန်းတန်းဖြစ်သွားပြီမိမိရဲ့ဘဝခီးလမ်းမှာစိတ်ရကြကောင်းတဲ့သူညာကလို့ဟန်တားတွေဘာမှမတွေ့ရတော့ဘဲနဲ့ဘဝဆန်းကျင်သောလမ်းကိုမိမိတို့ရှောင်လန်းကြရတော့မယ်ဒုတိယအသမာဒါနစာရသံဃာတော်များဟာသွားလျာသင်္ကန်းသုံးတယ်ဆဲဆောင်ပြီးတော့သွားကြရမလူတော့တလို့ပဲတရားနာပိဋကများဟာလည်းပဲဖြီးတစ်ခုသွားမယ်ဆိုရင်လည်းပို့ဖို့ပါပါဝင်တို့ဝင်ဖို့နည်းနည်းနဲ့ဝင်တို့ဝင်ဖို့များတော့မှကိုယ်တည်းကြမလို့ခုနကဆက်ပြီးမဲ့လူဆင်းတဲ့နဲ့ပေါ့အဲ့တော့သွားလျာခီးကိုဝင်တို့ဝင်ဖို့ပို့ဖို့ပါပါနဲ့သွားလာနိုင်တယ်တရားရှင်လည်းပဲမိမိရဲ့ဘဝခီးမှာဘဝတန်ဝင်နေထမ်းဆောင်တဲ့နေရာမှာဝင်တယ်လဲဝင်တယ်ဖို့စီဝါရီသမားနဲ့စီဝါရီသမားတို့မိမိရဲ့ဘဝလုံလန်းကိစ္စတွေကိုဝင်တော့ဝင်ဖို့ပေါ့ပေါ့ပါပါနဲ့လှုပ်ဆောင်နိုင်ကြမယ်။ဘယ်လိုပဲဖြစ်ဖြစ်ပေါ့ပေါ့ပါပါလေးနဲ့ပဲပြီးဆုံးသွားရမယ်ပေါ့။နောက်တစ်ခုကတော့ကဏ္ဍဘောဇနာသံဃာတော်များဟာမဆက်တဲ့သုံးလုံးနဲ့ပြင်ထားတဲ့ဆန်းရဲစားကောင်းတယ်လို့ကထိန်လူရှင်များဟာလည်းပဲဘယ်အစားအစာစားလို့မှစိတ်တော်မဖြစ်တော့ဘူး။လူများကဘယောကလှုပ်လို့အောင်လန်းကြီးနဲ့ပြူစားလို့ဆိုတဲ့အဲ့ဒီလိုမကောင်းတဲ့နီလန်းနေနဲ့ပြူစားထားတဲ့အစားကတွေကိုကစားပြီးမဲ့လည်းပဲကထင်းရဲ့အာနိသင်ကြောင့်လို့စိတ်တော့မဖြစ်တော့ပါဘူး။စားခြင်းညာလွတ်လွတ်လပ်လပ်စားနိုင်ပါပြီ။အနည်းငယ်လည်းပဲစားစားအစားတော့ပုံများခြင်းဆိုတဲ့အကျိုးကိုလည်းရရှိနိုင်ပါပြီ။နောက်တစ်ခုကရာဝတ္ထသီဝရသံဃာတော်များဟာသင်္ကန်းတွေကိုလိုလိုပိတ်ဆိတ်ထားနိုင်တယ်လို့ပဲ။တတိယရှင်များဟာလည်းဘဝမှာအဝိထေပုံများခြင်းဆိုတဲ့အကျိုးရပါလိမ့်မယ်။အဝိထေတွေမကပါဘူး။အသုံးဆောင်ပစ္စည်းတွေပုံများခြင်းဆိုတဲ့အကျိုးတရားအလားပါပုံများခြင်းဆိုတဲ့အကျိုးတရားတွေရရှိပါလိမ့်မယ်အထူးသဖြင့်တော့သင်္ကန်းလူထတာဖြစ်တဲ့ကြောင့်ဝေစာပုံများခြင်းဆိုတဲ့အကျိုးကိုရမယ်ပေါ့ဟိုလူကအင်ကြီးပစိုးနဲ့ဆောင်လာပေးလိုက်ဒီလူကအင်ကြီးပစိုးနဲ့ဆောင်လာပေးလိုက်ဟိုလူကလာကြတော့သွားလိုက်ဒီလူကလာကြတော့သွားလိုက်နေပေါ့လေနော်ကိုယ်ဝင်ဝင်လဲရတဲ့ကိုယ်သိမ့်မရှိဘူးပေါ့ဝေရလည်းပဲဝင်နိုင်လို့ဝင်နိုင်တဲ့ဝင်နိုင်လို့ဝင်နေရတဲ့အတွက်ကြောင့်ဝေစာတွေအများကြီးသိသိထားနိုင်တာပေါ့နောက်ဆုံးကြည့်ရတာတော့သံဃာတော်များဟာသံဃာတော်ဒီမှာလည်းရှိလာတဲ့သင်္ကန်းတွေကိုကထိန်အနည်းနဲ့ရသူတွေပဲဖွက်ပြီးတော့ဝေဖန်ပိုင်ခွင့်ရှိတယ်လို့ကထိန်လူရှင်များဟာလည်းပဲမိမိတို့ရသည့်ရထိုက်တဲ့အခွင့်အရေးတွေကိုဘယ်သူမှလာပြီးတော့လူယူလို့မရတော့ဘူး။ကိုရမယ့်အခွင့်အရေးကိုကိုပဲအပြည့်အဝပိုင်ဆိုင်ခွင့်ရသွားပြီ။ကိုရရှိထားတဲ့ကိုရှာဖွေထားတဲ့ဤစည်းဥစ္စာတရှိတဲ့အသုံးဆောင်တွေကိုလည်းပဲရန်သူမျိုးငါးပါးကလာရောက်ပြီးတော့နှိမ့်ဆက်ဖြည့်ဆည်းလို့မရတော့ဘူး။အဲ့ဒီလိုအကျိုးအာနိသင်ကိုရနိုင်ပါလေဒါကကထိန်အာနိသင်ကနေတည်းဆက်သွယ်ပြီးတော့ရတဲ့အကျိုးတရားပါသင်္ကန်းလူတဲ့အကျိုးတရားတွေကိုဒါနကြောင့်ရတဲ့အကျိုးတရားတွေကိုမရင်မတတ်နိုင်အောင်ရကြပါလိမ့်မယ်အဲ့ဒါတွေကိုအာယုံမပြူပဲနဲ့လောကမှာအထူးခြားဆုံးချမ်းသာဖြစ်တဲ့နိဗ္ဗာန်ချမ်းသာတော့သာဖြစ်ပါစေလို့အာယုံပြီးတော့ရှင်းချမ်းကြရမယ်အဲ့ဒီလိုအာယုံပြီးတော့ရှင်းချမ်းနိုင်ကြပါစေရှင်းချမ်းနိုင်တဲ့အတိုင်းလည်းပဲဒီအထူးခြားဆုံးဌာနဖြစ်တဲ့ကထိန်လူကိုအာယုံပြီးလို့ဖြစ်ပေါ်လာတဲ့ပီတိတွေပတ္တတိတွေဝမ်းမြောက်မှုသောမနတာတွေစိတ်ချမ်းသာမှုဒုက္ခတွေအဲ့ဒီလိုကထိန်လူကိုအာယုံပြုပြီးတော့ဖြစ်ပေါ်လာတဲ့ပီတိသောမနတာဒုက္ခပတ္တတိဆက်ရှိတဲ့ကောင်းမြတ်တဲ့စိတ်စေတသိက်ကလေးတွေကိုရှုခံအာယုံထားပြီးတော့တတိပဌာန်းဤတိုင်းဝမ်းမြောက်ရင်ဝမ်းမြောက်တယ်ဝမ်းသာရင်ဝမ်းသာတယ်ပျော်ရင်ပျော်တယ်ချမ်းသာရင်ချမ်းသာတယ်သတိရခြင်းရှုထားလိုက်တဲ့ကထိန်လူဒါနကြောင့်ဖြစ်ပေါ်လာတဲ့ပီတိပတ္တတိဒုက္ခသောမနတာစိတ်စေတသိက်တွေကိုတတိပဌာန်းဤလန်တိုင်းရှုမှတ်ပေါ်များပြီးတော့ဒုစိတ်စေတသိက်များရဲ့တရားယုံနံခန္ဓာကိုယုတ်ခန္ဓာကိုမကိုလည်းပဲသွားရင်သွားတယ်၊လူရင်လူတယ်၊ဆွမ်းကြွတဲ့အခါမှလည်းဆွမ်းလောင်းတော့လောင်းနေကတ်တော့ကတ်တယ်ဆက်ပြီးအရှင်ပေါ့လေ။တထိန်လူကြောင့်ဖြစ်ပေါ်လာတဲ့စိတ်စေတသိက်တွေနဲ့တော့သူစိတ်စေတသိက်များရဲ့ကြည်ရာယုတ်ခန္ဓာကြီးကိုတတိပဌာန်းဤလန်တိုင်းဝိပဿနာကမ္မဋ္ဌာန်းရှုမှတ်ပေါ်များနိုင်ကြပါစေ။ရှုမှတ်တဲ့အတိုင်းလည်းဝိပဿနာဉာဏ်တွေဆင်းဆင်းပြက်၊ဉာဏ်ပုံဉာဏ်တွေဆင်းဆင်းပြက်ပြီးတော့ နိဗ္ဗာန်ချမ်းသာကိုဒီဘဝကြီးခန္ဓာနောက်ဆုံးဖြစ်နေမျက်မှောက်ပြနိုင်ကြပါစေလို့ဆုတောင်းရင်းနဲ့ဥစဉ်တို့တရားညီကုန်းချုပ်ပါတော့မယ်အလုံးနဲ့လုံးချီချပါလိုက်ဆိုကြမလို့ပါဘူးအပမဒိနာသံပါတိသာအပမဒိနာမမိမလဲရောမပေါ့မတန်ထက်တန်သောတတိတရားဖြင့်သံပါတိသတိလက်သမတိပညာဥစွတ်သောသိက္ခာသုံးပါးတို့ကိုကိုယ်စီကိုယ်ငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းအလုံးမဲ့လိုက်စုရေးချမယ်ဤတံမေပုံညံနိဗ္ဗာန်သပစ္စယောဟောတုနေဖျားတိတော်ဤတံပုံညံရဏဂုံ၃ငါးနှင့်တကား၅ပါးသီလကိုစောက်တည်ရှင်သုံး၍သီလဒီဟုသောမြေပေါ်၌ရက်ပြီလျက်ညာစိမ့်တောင်းတိုင်း၌ကထိန်ခင်းရင်အကျိုးငါတန်ဃာတော်အပေါင်းအားကထိန်လျာသင်္ကန်းရှင်သန်းရသောကတိနာဒါနကုသိုလ်ကထိန်ဤခြံရန်ဖြစ်ခြင်းသင်္ကန်းဆက်ရှိသောလူဝဲဝတ္ထုအစစတို့ကိုလူတန်းရသောဒါနကုသိုလ်တန်ဃာတော်အရှင်မြတ်တို့အားမုံမြတ်သောသံဘောစဉ်ကျိုချင်ခဲပွဲအသွေသွေတို့ဖြင့်လူတန်းရသောဒါနကုသိုလ်တရဏဂုံသုံးပါးနှင့်တကား၅ပါးသီလကိုသောတိကျင့်သုံးရသောသီလကုသိုလ်ဝေယဝစ္စဆောင်ရွက်ရသောဝေယဝစ္စကုသိုလ်တရားတော်ကိုနာကြားရသောဓမ္မတဝနာကုသိုလ်ဟောကြားရသောဓမ္မဒေသနာကုသိုလ်ဆွမ်းနိုင်သမျှသမထဝိပဿနာပွားများရသောဘာဝနာကုသိုလ်ဤကုသိုလ်ကောင်းမှုအစစသည်နိဗ္ဗာန်သာစီရင်ရင်းရာနိဗ္ဗာန်ချမ်းသာဤသစ္စယောအထောက်အပံ့သည်ဟောတုဖြစ်ပါစေတည်းဤကောင်းမှုတို့ဤအဖို့ပါကသို့ဤကြောင့်တိုင်အတွင်အပြင်၌ရှိကြကုန်သောပုဂ္ဂိုလ်တ္တဝါအပေါင်းနှင့်တကားစကြဝဠာနန္ဒ၌ရှိကြကုန်သောဒုနတ်ဇမတ္တဝါအလုံးတို့အားအမြပေးဝေပါကုန်၏အမြရ၍တ္တဝါအလုံးတို့သည်ကိုယ်စိတ်နှစ်ဖြာကျန်းမာသံသာ၍သူရဆန္ဒဤဝကြပါစေအလုံးမြတ်ဝီဆုံးကြတိုင်းပဲတရားပိမေတ္တာကိုလေးဆိုရအောင်နှစ်ခေါက်တော့တိုင်ပြီမယ်နောက်ဆုံးတော့ဘုရားနိုင်သူဆိုမယ်ရေဆင်းမျက်နှာ၌ရှိကြတော်မြတ်လူတ္တဝါအာလုံးတို့သည်ဒေယံယောဂာကင်းစင်กว่า၍ကိုယ်စိတ်နှဖြာကျမ်းမာချမ်းသာကြပါစေ။ရေစင်မျက်နှာ၌ရှိကြသော ွားကိုဆိုတဲ့ကရှိကြတော့ဆိုတဲ့နေရာမှာရှိကြကုံတော့တော့မဆိုနဲ့နော်ဆိုနိုင်တဲ့တော့ဖြစ်မယ်ရှိကြတော့ဆိုရင်ဒါဘုဟုမှန်သိတာတော့ဒီကုံမထင်လည်းရပါတယ်နော်အရက်ဆေမျက်နာ၌ရှိကြတော့နတ်လူတတဝါအလုံးတို့သည်ဒေယံယောဂကိစင်กว่า၍ကိုစိတ်နှစ်ဖြာကျမ်းမာချမ်းသာကြပါစေ။ကျေအရမီယောသူရေစေမျက်နာ၌ရှိကြသောနတ်လူတတဝါအလုံးတို့သည်ဒေယံယောဂကိစင်กว่า၍ကိုစိတ်နှစ်ဖြာကျမ်းမာချမ်းသာကြပါစေ။ရေစေမျက်နာ၌ရှိကြသောနတ်လူတတဝါအလုံးတို့သည်ဒေယံယောဂကိစင်กว่า၍ကိုစိတ်နှဖြာကျမ်းမာချမ်းသာကြပါစေ။သာသုသာသုသာသု